Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ24ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါရှင်။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်။
မင်္ဂလာညချမ်းပါရှင်ကျမတင်ပြထိုက်ပါယူကရိန်းနိုင်ငံကိုလက်နက်တွေပို့ပေးဖို့အပြင်းအထန်လှန်လှန်စဉ်စားသုံးသပ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်အမေရိကန်စစ်တပ်တွင်လက်အင်ကာပြောင်းလဲထသူတွေအမှုထမ်းခွင်ပိတ်မဲ့အစီအစဉ်ကိုမကြခင်အင်ဖြူရောကညွှန်ကြားမယ်လို့ခန့်မှန်းနေကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်ခွဲခြားကန့်သတ်တာတွေအဆုံးသတ်ဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကအကြံပေးတိုက်တွန်းလိုက်ပါတယ
် They must be convinced of the need to change through an inclusive dialogue that builds trust among communities
အကြံပေးကော်မရှင်အဖွဲ့ဥက္ကဋ္ဌကိုဖီအာနန်ရဲ့သတင်းစာရှင်းလင်းပွဲနဲ့အတူအခုလိုအကြံပေးကော်မရှင်ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအမြန်ဆုံးအကောင့်ထဲပေါ်ဆောင်ရွက်တဲ့အကြောင်းကိုလည်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေတိုက်တွန်းထားတာကိုလည်းနှာစင်ကြရပါမယ်။တခါအိန္ဒိယမြန်မာနယ်စပ်မှာရှိနေတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဌာနချုပ်ဝင်ကျင်ကိုရခိုင်တပ်မတော် AA ကဆက်လက်တိုက်ခိုက်နေတာကြောင့်ထိခိုက်မှုတွေရှိနေပေမဲ့အခုပြန်ဆုတ်ခွာသွားပြီဆိုတဲ့အခြေအနေအခုလ23ရက်နဲ့24နှစ်ရက်ဆက်တိုက်ရှမ်းပြည်နယ်အတွင်းမူရစ်စေဝါဖန်စီရမိခဲ့တာတွေကိုပြောပြပေးသွားမှာပါရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမှတ်သိမ်းကြည့်ထိုင်တဲ့ကိုရန်နိုင်တို့ကြီးညာပေးပါမယ်ရှင
်။နိုင်ငံတကာနေသားမြန်သတ်မှတ်ချက်တွေကိုအင်အားသုံးပြန်လဲရေးဆွဲဖို့ရုရှားဘက်ကကြိုးပမ်းနေပြီးရုရှားဆိုရရဲ့ပြုမှုလုံဆောင်ပုံတွေမပြောင်းလဲသေး၍အမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုဆက်လက်ထားရှိမှာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကဒီကနေ့ခြားသာပရီနေ့ယူကရိန်းနိုင်ငံခီးစဉ်အတွင်ပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုအပါအဝင်ယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသမ္မတနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ကာကွယ်ဝင်ကြီးကအခုလိုပြောဆိုတာပါ။ယူကရိန်းအပေါ်အမေရိကန်ရဲ့ထောက်ခံမှုကိုကာကွယ်ဝင်ကြီးကထပ်လောင်းအာမခံပြောကြားခဲ့တယ်လို့2014ခုနှစ်ကခရိုင်းမီးယားဒေသကိုရုရှားတို့ကျူးကျော်သိမ်းယူတာကိုလက်မခံတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံကိုလက်နက်တွေပို့ဆောင်ပေးဖို့ကိစ္စကိုအမေရိကန်သမ္မတထရန့်အစိုးရဘက်ကအပြင်းအထန်လှန်သုံးသပ်စဉ်းစားနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံကာကွယ်ရေးဘက်မှအထောက်အကူဖြစ်စေမဲ့အသုံးဆောင်ပစ္စည်းဒေါ်လာ195သန်းထပ်ပြီးထောက်ပံ့မယ်တဲ့အထူးပြုလုပ်ထားတဲ့အသုံးဆောင်နေလဲပါတယ်လို့ဝန်ကြီးမက်တစ်ကပြောပြီးကာကွယ်ရေးဆိုင်ရာလက်နက်တွေနဲ့ပတ်သက်လို့တော့အသေးအချာပြန်လည်သုံးသပ်နေတယ်လို့ပြောဆိုသွားပါတယ်။လက်နက်တွေရောက်ရှိမဲ့အချိန်ကာလနဲ့ပတ်သက်လို့မေးမြန်းမှုကိုတော့ယူကရိန်းသမ္မတပိုရိုရှန်ကိုကတိုက်ရိုက်မဖြေခဲ့ပါဘူး။ဒါပေမဲ့ရုရှားဘက်ကယူကရိန်းတပ်တွေနဲ့ပိုင်နက်နယ်မြေကိုထိပါတိုက်ခိုက်လာခဲ့ရင်တော့ဒီကာကွယ်ဆိုင်ရာလက်နက်တွေကပိုပြီးအသုံးတည်လာမယ်လို့မှတ်ချက်ပေးပြောဆိုခဲ့ပါတယ်။ယူကရိန်းရှေ့ပိုင်းပြည်ပခါကိုဖြေရှင်းနိုင်ရေး Minsk သဘောတူညီချက်အပါအဝင်ရုရှားတို့သဘောတူကတိပြုထားတဲ့အတိုင်းဆောက်ရွက်မှုမရှိဘူးဆိုပြီးလဲအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်စစ်တပ်တွင်လေရင်ကပြောင်းလဲထားသူတွေကိုအမှုထမ်းခွင့်ပိတ်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ပန်တဂွန်စစ်ဌာနချုပ်ကိုအမေရိကန်သမ္မတအင်မီဒေါ်ကမချခင်မှာလမ်းညွှန်ချက်ပေးမယ်လို့ခန့်မှန်းပါတယ်။ဇူလိုင်လကုန်ပိုင်းတုန်းကထွတ်တယ်လူမှုကွန်ရက်မှာသမ္မတထရန့်ရဲ့ဇက်တိုက်ရေးသားချက်တွေမှာထင်အပ်ဖော်ပြခဲ့တဲ့အစည်းအဝေးကိုအကောင့်ထည့်ဖော်ဖို့အတွက်အကာအကွယ်ဝင်ကြီးဂျင်မက်တစ်ကို6လအချိန်ပေးမှာဖြစ်တယ်ဆိုပြီးWall Street Journal မှာပထမဆုံးဖော်ပြခဲ့ပြီးနောက်မှာ New York Times နဲ့ Reuters သတင်း Agency တို့မှလည်းဒီချက်ကိုတာဝန်ရှိသူတွေကအတည်ပြုထားပါတယ်။မူဝါဒအရအမေရိကန်စစ်ဌာနချုပ် Pentagon အနေနဲ့စစ်မှုထမ်းတွေကိုစစ်မြေပြင်တွေမှာတာဝန်ချထားနိုင်သလားဒါမှမဟုတ်တခြားမရှင်တွေမှာတာဝန်ပေးနိုင်သလားဆိုတဲ့အစစ်တမ်းကိုအခြေခံပြီးထုတ်ပယ်နိုင်မှာဖြစ်ပါတယ်။လင်းငါပြောင်းလဲထားသူတွေကိုတပ်ဖွဲ့ဝင်တစ်တွေအဖြစ်စစ်တပ်ထဲဝင်ဝင်ပိတ်ပင်ထားသလိုလက်ရှိမှုထမ်းနေတဲ့လင်းငါပြောင်းလဲထားသူတွေအတွက်ကုသရေးအစီအစဉ်အတွက်သုံးစွဲမှုကိုလည်းရပ်မှာဖြစ်ပါတယ်စစ်တပ်တွေမှာလင်းငါပြောင်းလဲထားသူတွေကြောင့်စေကုသစရိတ်အစမတန်ကုန်ကျနေပြီးတော့နောက်ဆက်ဖြစ်စေတယ်လို့လည်းသမ္မတထရမ့်ကပြောဆိုပြီးဒီပေါ်မှာအခြေတည်ဆုံးဖြတ်ခဲ့တာလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ခင်ဗျာ
နယ်သာလန်နိုင်ငံရော်တဒမ်မြို့မှာမနေ့ကပြုလုပ်မဲ့ရော့ဂီတာပွဲမှာအကြမ်းဖက်ဝါရဆွဲတိုက်ခတ်မှုလုပ်နိုင်တဲ့ဆိုရဲစပိန်ရဲတပ်ဖွဲ့ရဲ့သတင်းပေးချက်နဲ့ဆက်ဆက်ပြီးဒီကနေ့ကြာသပတေးနေ့အစောပိုင်းမှာအသက်22နှစ်အရွယ်အမျိုးသားတဦးကိုနယ်သာလန်ရဲကတန်တရားနဲ့ဖမ်းဆီးပါတယ် တောင်ပိုင်းဘရာဘန့်ပြည်နယ်အတွင်းစီးနှင်းရှာပွေမှုမှာဒီအမျိုးသားကိုရဲကဖမ်းဆီးတာဖြစ်ပြီးသူ့အိမ်ကိုလည်းရှာပွေခဲ့ပါတယ်။နယ်သာလန်နိုင်ငံစိတ်ကမ်းမြို့ရော့တဒမ်မှာကျင်းပမဲ့အမေရိကန်ရော့ဂီတာအဖွဲ့အလာလာစ်ရဲ့ဖျော်ဖြေပွဲကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်လာနိုင်ခြေရှိတယ်လို့စပိန်ရဲတပ်ဖွဲ့ကသတင်းအစအနရရှိပြီးတဲ့နောက်မှာတော့ဂီတာဖျော်ဖြေပွဲကိုအာဏာပိုင်တို့ဖျက်သိမ်းလိုက်ပါတယ်။ဂီတာဖျော်ဖြေပွဲကျင်းပမဲ့နေရာနီးမှာတွေ့ရတဲ့လောင်စာစီပလင်းတွေတင်လာတဲ့ကားရဲ့ယာဉ်မောင်းကိုရဲအဖွဲ့ကစစ်ဆီးမေးမြန်းတယ်လို့လဲရော့တဒမ်မြို့တော်ဝင်ကပြောပါတယ်။ကားမောင်းသူကစပိန်နိုင်ငံသားဖြစ်ပြီးသူ့ကားထဲမှာလောင်စာစီပလင်းတွေဘာကြောင့်ထားရတယ်လဲဆိုတာကိုရှင်းပြခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်။တိုက်ခိုက်မှုချိန်ချောက်မှုနဲ့ပတ်သက်ဆက်နွယ်တဲ့ပုံမတွေ့ရဘူးလို့ရဲအဖွဲ့ကပြောပေမဲ့ဒီမျိုးသားကတော့နောက်ထပ်စစ်ဆီးမေးမြန်းခံရအောင်မယ်လို့လဲဒီကနေ့ပြောဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကိုအင်မီရော်မှာလက်ခံတွေ့ဆုံသွားဖို့ရှိပါတယ်။နောက်လမှာအလဲပတ်ရောက်လာမယ့်အစီအစဉ်နဲ့ပတ်သက်လို့အင်မီရော်ကဗုဒ္ဓဦးနဲ့နောက်ပိုင်းမှာကြေညာခဲ့ပြီးသမ္မတထရမ့်ဟာအရှိတောင်အာဆာဒေသတွင်အရင်းအနှီးဆုံးမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်တဲ့မလေးရှားနဲ့ဆက်ဆံရေးပိုခိုင်မာလာအောင်ဆွေးနွေးဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းမလေးရှားဝန်ကြီးချုပ်ဟာမလေးရှားနိုင်ငံပိုင်ဖွံ့ဖြိုးမှုဆိုင်ရာယင်းနှီးမြှုပ်နှံမှုရန်ပုံငွေအဖွဲ့ကြီးစီကနေမတမာတဲ့နီးနဲ့ငွေခိုးယူခဲ့တယ်ဆိုတာနဲ့ပတ်သက်လို့ငွေလွဲသုံးစားမှုငွေကြေးခွာခြားမှုနဲ့အမေရိကန်ဘက်ကရောအခြားနိုင်ငံတွေကပါစုံစမ်းစစ်ဆေးနေတာကြောင့်ဆက်ဆံရေးတင်းမာခဲ့ပါတယ်။အမေရိကန်တရားရေးဌာနကဒီငွေကြေးမတမာမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခဲ့ပြီးဒေါ်လာ 1.8 တန်းတန်ကြီးရှိတဲ့ပိုင်ဆိုင်မှုတွေကိုသိမ်းယူဖို့ကြိုးစားခဲ့ပါတယ်။ဝန်ကြီးချုပ်နာဂျစ်ကတော့သူ့ပေါ်ဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ရဲ့ခြားသာပြည်နှင့်ညာပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။အိန္ဒိယပြည်သူတွေအနေနဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေထိမ့်သိမ်းထား권ကိုအခြေခံဥပဒေကအနှင်းထားတယ်လို့တရားရုံးချုပ်ကဒီကနေ့ခြားသာပြည်နှင့်မှာဆုံးဖြတ်ချက်ချပါတယ်။ပြည်သူတွေရဲ့လက်ပွေရနဲ့မျက်လုံးကိုစကင်ဖတ်ပြီးအချက်အလက်တွေရယူပြုလုပ်မဲ့အစိုးရရဲ့မှတ်ပုံတင်ကတ်အစီအစဉ်အပေါ်ဥပဒေကြောင်းပေါ်ပေါက်ခဲ့တာကိုခုံသမားရီကိုဥပါခွန်အဖွဲ့ကတညီတညွတ်ထက်အခုလိုဆုံးဖြတ်ချက်ချခဲ့တာပါ။အလွဲသုံးစားမှုတွေကိုရှော့ချဖြတ်တောက်နိုင်ရင်းနဲ့အစိုးရဝန်ဆောင်မှုတွေမှာအသုံးပြုဖို့ရည်ရွယ်တဲ့အစိုးရရဲ့မှတ်ပုံတင်ကတ်အစီအစဉ်မှာလူသန်းတစ်ထောင်ကျော်စီရင်ပေးသွင်းပြီးဖြစ်ပါတယ်။ဒါပေမဲ့ဗန်စင်းဖွင့်လာလို့ဝန်ဆောင်မှုတွေမှာပါဒီမှတ်ပုံတင်ကတ်တွေလိုအပ်လာပြီးအချက်အလက်လုံခြုံရေးအပေါ်မှာစိုးရိမ်မှုတွေကြီးထွားလာတာပါ။တတိပုဂ္ဂလကိုရီးကူတာအချက်အလက်တွေကိုကာကွယ်ထိန်းသိမ်းထား권ကိုအခြေခံဥပဒေကပေးအပ်မထားဘူးလို့အစိုးရဘက်ကခြေပပြောဆိုခဲ့တာပါ။ဒါပေမဲ့လို့လေတရားရုံးဘက်ကတော့အခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လူမှုဘဝနဲ့တတိပုဂ္ဂလလွတ်လပ်ခွင့်ရဲ့ကဏ္ဍတရအဖြစ်ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုထိမ့်သိမ်းထား권ကိုကာကွယ်ပေးထားပြီးသားဖြစ်တယ်လို့စီရင်ချက်မှာဖော်ပြပြီးတော့ပေးချခဲ့တာဖြစ်ပါတယ်
ဒီနိုင်ငံတောင်ပိုင်းမှာအင်အားပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းကြောင့်12ယောက်သေဆုံးပြီးလူထောင်ပေါင်းများစွာသူတို့ရဲ့နေအိမ်တွေကနေဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပြီးတော့ရေကြီးဓာတ်တွေလျှက်စစ်မီးပြတ်တာတွေနဲ့ရင်ဆိုင်နေရပါတယ်။ဟာတိုတိုင်ဖုန်းမုန်တိုင်းကြောင့်မကာအိုမှာလူ10ယောက်သေဆုံးပြီးတော့တရာကျော်ဒဏ်ရာရသွားခဲ့ပါတယ်။ဒါဟာမကာအိုမှာနှစ်90အတွင်းမှာအဆိုးအဝါဆုံးဖြစ်ပေါ်တဲ့မုန်တိုင်းလည်းဖြစ်ပါတယ်။မကာအိုနဲ့ကက်ရက်ဂွန်နောင်းပြည်နယ်မှာတော့4ယောက်သေဆုံးပြီးမုန်တိုင်းကြောင့်လူ1သန်းလောက်လျှက်စစ်မီးမရှိဘဲနေနေရသလိုလေရင်နဲ့ရထားခီးစဉ်တွေလည်းပြတ်ကုန်တယ်လို့ဒီအစိုးရပိုင်းရှင်းဟွာသတင်းအေဂျင်စီကပြောပါတယ်ဟောင်ကောင်မှာတော့ရေကြီးပြီးဒဏ်ရာရတဲ့သူဒါဇင်နဲ့ချီရှိတယ်လို့သတင်းတွေကဆိုပါတယ်ခင်ဗျာ
ဆွစ်ဇာလန်နိုင်ငံ Apps တောင်တန်းဒေသမှာမြေပြိုကျတာကြောင့်ကျေးရွာတစ်ခုကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပြီးတဲ့နောက်အ ਨੇ ဆုံးလူ10ဦးပျောက်ဆုံးနေတယ်လို့ရဲအဖွဲ့ကပြောပါတယ်ပျောက်ဆုံးနေသူတွေထဲမှာဂျာမနီ၊ဩစတြေးလျနဲ့ဆွစ်ဇာလန်နိုင်ငံသားတွေပါဝင်တယ်လို့အာဏာပိုင်တို့ကပြောပါတယ်မနေ့ဗုဒ္ဓဟူးနေ့အစောပိုင်းဆွစ်တောင်ကြားဒေသကဝေးလံခေါင်တည်တဲ့ဒေသမှာမြေပြိုကျပြီးတဲ့နောက်အီတလီနဲ့နယ်စပ်မှာရှိတဲ့ဘွန်ဒိုရွာတဲကိုရွှံ့ရွေကြောက်တုတ်ကြောက်ခဲတွေနဲ့အမိုက်တရိုက်တွေဝင်ခဲ့တာဖြစ်ပါတယ်လူ100လောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရတာမှာတချို့ကတော့လေရင်နဲ့ကဲထုတ်ခဲ့ရတာဖြစ်ပါတယ်။ရှာပွေရဲ့အဖွဲ့တွေနဲ့အတူစစ်တပ်ရဟတ်ရင်တစင်းနဲ့ပိုက်ဆိတ်တိုက်ရှာပွေခဲ့ပြီးမဲ့ပျောက်ဆုံးနေသူ10ဦးကိုတော့မတွေ့ရသေးဘူးလို့ရဲအဖွဲ့ကပြောဆိုထားပါတယ်ရှင်
။29ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာတော့မြန်မာအသင်းနဲ့ထိုင်းအသင်းတို့ဆီးဖိုင်နယ်မှာတွေ့ကြမှာဖြစ်ပါတယ်။ စီကိမျိုးသားဘောလုံးပွဲအုပ်စုပြီးနောက်ဆုံးဖွဲ့စဉ်ကိုဒီကနေ့ကစားကြတာမှာထိုင်းကဗီယက်နမ်ကို3-6ဂိုးမရှိနဲ့နိုင်သွားပြီးတော့အင်ဒိုနီးရှားကလည်းကမ်ဘောဒီးယားကို2-6ဂိုးမရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ထိုင်းအသင်းကဒီအုပ်စုမှာ13မှတ်နဲ့အုပ်စုဘူဖြစ်ပြီးတော့အင်ဒိုနီးရှားက17မှတ်နဲ့အုပ်စုဒုတိယရပါတယ်။ဗီယက်နမ်ကတော့10မှတ်နဲ့အုပ်စုကနေထွက်သွားရပါတယ်။ဖိလစ်ပိုင်နဲ့ဒီမော့လက်စတီပွဲမှာတော့ဖိလစ်ပိုင်က2-2နဲ့နိုင်သွားပါတယ်။ဒါကြောင့်လာမယ့်ဩဂတ်လ26ရက်နေ့စီမီဖိုင်နယ်မှာတော့မလေးရှားနဲ့အင်ဒိုနီးရှားမြန်မာနဲ့ထိုင်းတို့တွေ့ကြမှာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲနောက်ထပ်အားကစားသတင်းတစ်ခုကတော့မန်ချက်စတာယူနိုက်တက်အသင်းကစွီဒန်တိုက်စင်ဘူဇ်လက်တန်အီဘရာဟီမိုဗစ်ကိုတနစ်စာချုပ်ထပ်ပြီးတော့ချုပ်လိုက်ပါတယ်။အီဘရာဟီမိုဗစ်ဟာအခုတချိန်မှာတော့နံပါတ်10ဝတ်ဆင်သွားမှာဖြစ်တယ်လို့မန်ချက်စတာယူနိုက်တက်အသင်းရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်ခင်ဗျာ။
ကြာသပတေးနေ့ညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်နဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ကြရပါမယ်ရှင်ရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်နဲ့ခွဲခြားကန့်သက်ထားတာတွေကိုအဆုံးသတ်ဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်နိုင်ငံသားစီစီရေးကတ်တွေထုတ်ပေးဖို့နဲ့လွတ်လပ်စွာသွားလာခွင့်ပေးဖို့တွေအပေါ်မှာစိုးရိမ်မှုတွေရှိနေကြပေမဲ့ဒီအချက်တွေဟာပြည်ပခဖြည့်ရှင်ရေးအတွက်မဖြစ်မနေဆောင်ရွက်တဲ့လို့ကော်မရှင်ရဲ့ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကဒီကနေ့ကော်မရှင်ရဲ့အပိသက်သတင်းအစီရင်ခံစာသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအပြည့်စုံကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မမြမြခိုင်ကပြောပြပါမယ်ရှင်
ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အပြည့်သက်အစီရင်ခံစာရှင်းလင်းထုတ်ပြန်မှုနဲ့သတင်းစာရှင်းလင်းပွဲတည့်ရက်ကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့ပြီးရခိုင်အကြံပေးကော်မရှင်ကလူမျိုးရေးနဲ့နိုင်ငံသားဖြစ်တည်မှုကိုအခြေခံပြီးလွတ်လပ်စွာသွားလာခွင့်ခွဲခြားကန့်သက်တာတွေကိုအဆုံးသတ်ဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံသားဖြစ်တည်မှုနဲ့လွတ်လပ်စွာသွားလာခွင့်ကိစ္စတွေနဲ့သက်ဆိုင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေအပေါ်ရခိုင်ပြည်သူလူထုကစိုးရိမ်နေတယ်ဆိုတာနားလည်ပေမဲ့ရခိုင်ပြည်နယ်ရဲ့အနာဂတ်အတွက်ထိလွယ်ရှလွယ်တဲ့ကိစ္စတွေကိုကင်တွယ်ဖို့ကော်မရှင်အနေနဲ့ရွေးချယ်လိုက်ကြောင်းရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားတာပ
ါနိုင်ငံသားပြည်မှုနဲ့လွတ်လပ်စွာသွားလာခွင့်ကိစ္စရပ်များနဲ့ပတ်သက်တဲ့အကြံပြုချက်တွေဟာရခိုင်ပြည်သူလူထုကစိုးရိမ်နေမှုတွေရှိတယ်ဆိုတာကျွန်တော်တို့ကောင်းစွာသိရှိထားပါတယ်ဒါပေမဲ့လည်းကော်မရှင်အနေနဲ့အဲ့လိုမျိုးထိရှလွယ်တဲ့ကိစ္စရပ်တွေကိုကင်တွယ်ဖို့ရွေးချယ်လိုက်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ကိုခြံထားခဲ့မယ်ဆိုရင်ရခိုင်ပြည်နယ်ရဲ့အနာဂတ်တကယ်တော့မြန်မာတနိုင်ငံလုံးရဲ့အနာဂတ်ဟာနောက်ပြန်လှည့်လို့မရတဲ့ပျက်စီးဆုံးရှုံးမှုတွေကြုံတွေ့နိုင်မယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်လို့ဖြစ်ပါတယ
်နိုင်ငံသားစစ်စစ်ရေးကတ်တွေထုတ်ပြီးတဲ့နေရာမှာလည်းနိုင်ငံတကာစံနှုန်းတွေအတိုင်းလုပ်ဖို့နဲ့ရှင်းလင်းတဲ့ဗျူဟာအချိန်စရာသတ်မှတ်မှုတွေထားဖို့ကိုလည်းအပြည့်အစုံအစီရင်ခံစာထဲမှာအကြံပြုထားပါတယ်နိုင်ငံသားဖြစ်တည်မှုပယ်ချခံရသူတွေရဲ့အခွင့်အရေးတွေလည်းဥပဒေစည်းမျဉ်းတွေထုတ်ပြန်ပေးဖို့လိုသလိုနိုင်ငံမဲ့တွေနိုင်ငံသားဖြစ်ရေးကိုလည်းအစိုးရအနေနဲ့အလေးနက်ထည့်သွင်းစဉ်းစားဖို့လိုတယ်လို့အစီရင်ခံစာရဲ့အကြံပြုချက်ထဲမှာပါဝင်ပါတယ်။ရခိုင်ဒေသကလူမှုဖွံ့ဖြိုးရေးနဲ့လူမှုအတိုင်းဝိုင်းအားလုံးရဲ့လုံခြုံရေးကိစ္စရပ်တွေကိုလည်းကော်မရှင်ကအကြံပြုတိုက်တွန်းထားပြီးဒီအစီရင်ခံစာကအကြံပြုထားတဲ့ပြောင်းလဲရေးဖြစ်စဉ်မှာရခိုင်ပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကအင်မတန်အရေးကြီးတယ်လို့မစ္စတာကိုဖီအာနန်ကဆိုပါတယ
်အစိုးရအနေနဲ့မှကြံပြူထားတဲ့ပြောင်းလဲဖြစ်စဉ်မှာရခိုင်ပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကမရှိမဖြစ်လိုအပ်ပါတယ်ရေရှည်တိုးတက်ရေးရဲ့အခြေခံအုတ်မြစ်ဖြစ်တဲ့ရခိုင်ပြည်နယ်ကလူဖွဲ့စည်းအားလုံးကြားယုံကြည်မှုတည်ဆောက်ရေးမှာဒီအားလုံးပါတဲ့တွေ့ဆုံမှုကတစ်ဆင့်အပြောင်းလဲရှိဖို့လိုအပ်ကြောင်းသူတို့အနေနဲ့ကိုယ်တိုင်လက်ခံယုံကြည်မှုရှိရပါမယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းရခိုင်ပြည်နယ်ကိစ္စရှေ့ဆက်လှမ်းနိုင်ရေးအတွက်နိုင်ငံတွင်းကကြိုးပမ်းအားထုတ်မှုတွေအပေါ်မှာရပ်တည်ပြီးတော့ဒီဘက်မလိုက်တဲ့အခန်းကဏ္ဍကနေပြီးတော့ဆက်လက်ပါဝင်သင့်ပါတယ
်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဘက်မလိုက်တဲ့အခန်းကဏ္ဍကနေပါဝင်ဖို့လိုတယ်လို့မစ္စတာကိုဖီအာနန်ကပြောသွားတာပါကုလအသွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်အနေနဲ့အခုသတင်းစာရှင်းလင်းပွဲမတိုင်ခင်ဒီကနေ့မနက်ပိုင်းမှာပဲကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့ပြီးလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့သလိုလုံခြုံရေးနဲ့ပတ်သက်ပြီးကင်တွယ်ဖြေရှင်းဖို့လိုအပ်ပြီးမဲ့အပြစ်မဲ့ပြည်သူတွေထိခိုက်မှုမရှိစေဖို့လိုလားကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ
်ဒီကနေ့မနက်ပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံတဲ့အခါမှာရခိုင်ပြည်နယ်မြောက်ပိုင်းမှာတင်းမာမှုတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးဒေသခံတွေအပေါ်မှာဘယ်လိုသက်ရောက်မှုတွေရှိလဲဆိုတာဆွေးနွေးပြပါတယ်ဒီလိုဖြစ်စီမျိုးဟာဘယ်နိုင်ငံဘယ်လူ့အဖွဲ့အစည်းမျိုးမှမဆိုဖြစ်နိုင်ခြေရှိပြီးတော့ဒီလုံခြုံရေးဆိုင်ရာပြဿနာတွေဖြစ်လာလို့ရှိရင်ကင်တွယ်ဖြေရှင်းရမှာပဲဖြစ်ပါတယ်ဒ ဒီလိုကင်တွဲတဲ့နေရာမှာပြစ်မဲ့တဲ့နိုင်ငံသားတွေရဲ့ဘဝနေထိုင်မှုအပေါ်မှာထိခိုက်မှုမရှိအောင်တော့လုပ်ရမှာဖြစ်ပါတယ
်။ဒါအပြင်ရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာကအမြင်ရှင်းစေဖို့လွတ်လပ်စွာသတင်းယူခွင့်ပြုရေးဟာလည်းအရေးပါကြောင်းမစ္စတာကိုဖီအာနန်ကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်။တမရိုဘက်ကထုတ်ပြန်ချက်တည်းရမှာတော့ကော်မရှင်ရဲ့အချိန်ကန့်သက်ချက်၊သွာလာမှုကန့်သက်ချက်တွေကြောင့်အကြောင်းအရာအချက်အလက်ပိုင်းမှာမပြည့်စုံနိုင်ပေအစီရင်ခံစာပါအချက်လက်တချို့ဟာလွဲမှားမှုတွေရှိတယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့ဒီကနေ့တွေ့ဆုံချိန်မှာပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီအပါအဝင်ရခိုင်လူမှုအဖွဲ့အစည်းတချို့ကကန့်ကွက်မှုတွေရှိခဲ့တယ်လို့အဲ့ဒီအဖွဲ့တွေဟာကော်မရှင်နဲ့တွေ့ဆုံဖို့ကိုလည်းငြင်းဆန်းခဲ့ပါတယ်။အခုအပြည့်အစုံအစီရင်ခံစာမတိုင်ခင်မှာကော်မရှင်ကကြားပြတ်အစီရင်ခံစာကိုထုတ်ပြန်ခဲ့ပြီးအစိုးရဘက်ကအဲ့ဒီကြားပြတ်အစီရင်ခံစာထဲပါအကြံပြုချက်တချို့ကိုအကောင့်ထဲပုံနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့အပြည့်အစုံအစီရင်ခံစာပါအကြံပြုချက်တိုင်းကိုအစိုးရအနေနဲ့အကောင့်ထဲပုံနိုင်ပါမလားလို့လူခွင့်ရေးအဖွဲ့တွေကစိုးရိမ်ချက်တွေလည်းရှိနေပါတယ်ရှင်။
မမြင်မြင်ခိုင်ပြောပြခဲ့တာပါရှင်အခုလိုဒီကနေ့တရားဝင်ထုတ်ပြန်လိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်သက်အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့အမြန်ဆုံးအကောင့်ထဲပေါ်ဆောင်ရွက်တင်တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်ဒီအကြံပြုချက်တွေဟာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နိုင်ဖို့မဖြစ်မနေဆောင်ရွက်ရမယ့်အချက်တွေဖြစ်တယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ပြူတွေကအပြည့်အစုံပြောပြမှာပါရှင
်ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်အစုံကစားကိုဒီကနေ့သတင်းစာရှင်းလင်းပွဲတည်းရဲ့အကျင့်ပါပြီးတော့တရားဝင်ထုတ်ပြန်လိုက်တာပါရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ခွဲခြားသတ်မှတ်ထားတာတွေအဆုံးသတ်ဖို့1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပြုပြင်ပြဋ္ဌာန်းပြီးတော့နိုင်ငံပေတွေနိုင်ငံသားအခွင့်အရေးဆုံးရှုံးနေရတဲ့သူတွေကိုသက်ဆိုင်ရာအခွင့်အရေးတွေရရှိအောင်ဆောင်ရွက်ပေးဖို့နောက်ရခိုင်ဒေသလုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စတွေကိုအလေးနဲ့ထားဆောင်ရွက်သွားဖို့တွေကိုအကြံပြုတိုက်တွန်းထားတာပါဒီလိုရေးပါတဲ့အကြံပြုချက်တွေကိုတော့မြန်မာအစိုးရအနေနဲ့အမြန်ဆုံးအကောင့်ထဲပေါ်ဆောင်ရွက်တင်တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robinson ကပြောပါတယ
် We think those are positive recommendations we think those are recommendations that the government should take up
ဒီလိုပါဆောင်တဲ့အကြံပြုချက်တွေပါမြန်မာအစိုးရအနေနဲ့လိုက်ပါဆောင်ရွက်တင်ပါတယ်ဒါပေမဲ့လက်ရှိအရသာအစိုးရအနေနဲ့ဒီလိုအရေးပါတဲ့အကြံပြုချက်တွေကိုလက်ခံပြီးတော့အကောင့်ထဲပေါ်ဆောင်ရွက်လိုတဲ့ဆန္ဒရှိရလားဆိုတာကတော့စောင့်ကြည့်ရမှာပါရခိုင်ရေးနဲ့ပတ်သက်လာရင်အစိုးရအမြဲတမ်းပြောနေတာရှိပါတယ်အကြံပေးကော်မရှင်ဖွဲ့ထားပါတယ်အကြံပြုချက်တွေကိုစောင့်နေပါတယ်အကြံပြုချက်တွေကိုနားထောင်ပြီးအကောင့်ထဲပေါ်ဆောင်ရွက်သွားပါမယ်ဆိုတာမျိုးကျွန်တော်တို့ကြားခဲ့ရပြီးပါပြီအခုအကြံပေးကော်မရှင်ကပေးတဲ့အကြံပြုချက်တွေထွက်လာပြီဆိုတော့လက်တွေ့အကောင့်ထဲပေါ်ရမယ့်အချိန်ရောက်ပါပြီဒီတော့အစိုးရအနေနဲ့ဘာတွေပြင်ဆင်လုပ်ဆောင်နေလဲဆိုတာရှင်းရှင်းလင်းလင်းရှိရပါမယ်နိုင်ငံသားပြည်မှုဥပဒေကိုပြုပြင်ပြောင်းလဲပြဋ္ဌာန်းဖို့အချိန်သတ်မှတ်လုပ်ဆောင်ရပါလိမ့်မယ
်နိုင်ငံဖက်ဖြစ်နေသူတွေနိုင်ငံသားဖြစ်ခွင့်ရှိသူတွေရဲ့အခွင့်အရေးကိုအပြည့်အဝပေးသင့်တယ်ဆိုတာကိုကော်မရှင်ကရှင်းရှင်းလင်းလင်းအကြံပြုထားတဲ့အတိုင်းမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းနိုင်ငံသားစစ်ဆေးရေးလုပ်ငန်းစဉ်တွေကိုအချိန်မြင့်လုပ်ဆောင်သွားဖို့အရေးကြီးတယ်လို့လည်း Phil Robinson ကပြောပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းဖြစ်ပျက်နေတဲ့ပြဿနာအတော်များများရဲ့အဓိကအကြောင်းရင်းဟာ1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေရဲ့စိုးကျိုးတွေကြောင့်ဖြစ်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortified Rights အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူး Matthew Smith ကလည်းထောက်ပြပါတယ
်။ The citizenship issue is certainly at the root of many of the problems in Rakhine State and
နိုင်ငံသားဖြစ်ခွင့်နဲ့ဆိုင်တဲ့ပြဿနာဟာဒီကနေ့ရခိုင်ပြည်နယ်တွင်ပြဿနာတော်များများရဲ့အရင်းခံပဲဖြစ်ပါတယ်။1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေကြောင့်ပဲမြန်မာနိုင်ငံဟာကမ္ဘာမှာနိုင်ငံမဲ့အများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်နေတာပါ။ဒါကအစိမ်းမကောင်းစရာပါ။ဒါပေမဲ့ပြင်လို့မရတဲ့ကိစ္စတော့မဟုတ်ပါဘူး။ဒါကြောင့်ဒီပြဿနာကိုကင်တွယ်ဖို့အကြံပေးကော်မရှင်ကအကောင်းဆုံးအကြံပြုထားပါတယ်။မြန်မာအစိုးရအနေနဲ့ဒါကိုမဖြစ်မနေကင်တွယ်ဖြေရှင်းရမှာဖြစ်ပါတယ်။
ကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကလေးနဲ့ထားလိုက်ပါဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းလဲမက်သူးစမစ်ကပြောပါရယ်အလားတူပဲနိုင်ငံကလူ့ခွင့်ရေးအဖွဲ့ Amnesty International ကလည်းရခိုင်ပြည်နယ်အတွင်းခွဲခြားဆက်ဆံမှုတွေနဲ့လူမှုအတိုင်းဝန်ကြားကကွဲလွဲမှုတွေကိုအဆုံးသတ်နိုင်ဖို့အတွက်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့လိုက်ပါဆောင်ရွက်ဖို့တိုက်တွန်းပါရယ်ရရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကပြည်ပခါတွေကိုမြန်မာအစိုးရအနေနဲ့ထိထိရောက်ရောက်မဖြေရှင်းနိုင်ဘူးဆိုရင်ဒေသတွင်ဆင်းရဲနွမ်းပါမှုတွေခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေဆက်ပြီးတော့ရှေ့ကျနေအောင်မှာဖြစ်တယ်လို့ Amnesty International အဖွဲ့ကပြောပါရယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုရောကော်မရှင်ရဲ့အကြံပြုချက်တွေကိုပါထောက်ခံသူတွေရှိတယ်လို့လက်မခံတဲ့သူတွေလည်းရှိပါရယ်။အထူးသဖြင့်ရခိုင်မျိုးသားပါတီအပါအဝင်ရခိုင်လူမှုအဖွဲ့အစည်းတချို့ကကော်မရှင်ကိုကန့်ကွက်တာတွေရှိခဲ့တယ်လို့ကော်မရှင်နဲ့တွေ့ဆုံဖို့ကိုလည်းညှင်းဆိုခဲ့တာပါ။ ကော်မရှင်အနေနဲ့ကတော့ဒီအပြစ်သက်အစဉ်ကန်စာအတွက်သက်ဆိုင်ရာအစိုးရဘက်ကတာဝန်ရှိသူတွေတက်မတော်နဲ့လုံခြုံရေးအာဏာပိုင်တွေအပြင်နှစ်ဖက်လူမှုအတိုင်းအဝန်ကိုပါတွေ့ဆုံခဲ့တယ်လို့ဆိုထားပါတယ်တမရော်ဘက်ကထုတ်ပြန်ချက်တရက်မှာတော့ကော်မရှင်အနေနဲ့အစိုးရရဲ့သဘောထားတမရော်ရဲ့သဘောထားဒေသခံပြည်သူတွေရဲ့သဘောထားတွေကိုခြုံငုံစဉ်းစားသုံးသပ်ဖို့လိုအပ်ပြီးတော့လက်ရှိအစဉ်ကစားပါအချက်လက်တချို့မှာတော့လွဲမနေတာတွေရှိတယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တဲ့အကြောင်းဖော်ပြထားပါတယ်ကော်မရှင်ရဲ့အချိန်ကန့်သတ်ချက်သွာလာမှုကန့်သတ်ချက်တွေကြောင့်အကြောင်းအရာအချက်လက်ပိုင်းမှာမပြည့်စုံနိုင်တာတွေရှိတယ်လို့လည်းဆိုထားပါတယ်ရှင်
မကင်ပြူထွေးပြပြခဲ့တာပါရှင်အခုတခါတော့ရခိုင်လက်နက်ကင်တပ်ဖွဲ့အချင်းချင်းနှစ်ရက်ဆက်တိုက်ရင်ဆိုင်တိုက်ခိုက်ခဲ့ကြတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါမြန်မာအိန္ဒိယနယ်စပ်မှာရှိနေတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဌာနချုပ်ဝင်းကျင်မှာ ALP နဲ့ရခိုင်တပ်မတော် AA တို့ဒီနေ့လည်းတိုက်ပွဲတွေဆက်ဖြစ်ခဲ့တယ်ဆိုပေမဲ့အခုညပိုင်းမှာတော့ AA ဘက်ကတက်ဆုတ်သွားတဲ့အကြောင်း ALP တာဝန်ရှိသူတွေကပြောပါတယ် ALP ဌာနချုပ်နဲ့ဌာနခွဲတွေကိုတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးထိခိုက်မှုတွေလည်းရှိတယ်လို့ ALP က VOA ကိုအတည်ပြုပါတယ်ရခိုင်လက်နက်ကိုင်တပ်ဖွဲ့ချင်းချင်းရဲ့ပြိပက္ခတွေကိုနိုင်ငံရေးနီးလန်းနဲ့အပြေရှာသွားဖို့ ALP ကကြေညာချက်လဲထုတ်ပြန်ထားပါတယ်အခြေအနေအပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကစုံစမ်းတင်ပြထားပါတယ်ရှင
်ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ဌာနချုပ်ကိုရခိုင်တပ်မတော်ကနေဒီကနေ့မှလဲဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ညနေဘက်မှာ AA ဘက်ကနေပြန်လည်ဆုတ်ခွာခဲ့ပြီလို့ဘင်္ဂလားဒေ့နယ်စပ်ရောက် ALP တွင်းမှုတော်စောမြရာစာလင်းကပြောပါတယ
်ဒီကနေ့ရေပြင်းဖြစ်နေသူတို့ဘက်ကအေးဌာနချုပ်ဝင်းကျင်မှာကြိုးကြကြိုးကြလာဖြစ်နေတယ်ဆိုတာမျိုးကျွန်မတို့သတင်းရရှိထားပါတယ်ဌာနချုပ်ကိုလည်းတိုက်တယ်ဌာနခွဲကိုလည်းတိုက်တယ်ဌာနချုပ်ကြတာမဟုတ်ဘူးဌာနချုပ်ရှိမှရှိတဲ့စခန်းတစ်ခုကိုယာယီဆုတ်ပစ်လိုက်ရတာဖြစ်တယ်ဒီလိုချင်းကျွန်မတို့ကြားတာကအေးပတ်ဝန်းကျင်မှာရှိနေတဲ့စာတင်ကျောင်းတို့ဖြည့်ခန့်ကတော့မိရှုဖြည့်ဆည်းခြင်းဆောင်လိုက်ရပြီဆိုတာလည်းကျွန်မတို့သတင်းရရှိပါတယ်သူတို့တက်ဆုတ်ပစ်ရှင်ကဝါတာရလူတချို့ကိုခေါ်ယူသွားတယ်အခုကတော့တိုက်ပွဲနေထားတာတည်ငြိမ်သွားပြီ
ပြည်ကြက်ရက်တွေတုန်းက AFP ရဲ့ဌာနချုပ်ကြဆုံသွားတယ်လို့သတင်းထက်ပေါ်နေပေမဲ့ဌာနချုပ်အပြင်ဘက်ကစခန်းတွေပဲယာယီစုခွာပေးရတယ်လို့သူကဆိုပါတယ်။ဒီဖြစ်စဉ်မှာအောက်ဂုလ23ရက်နေ့တုန်းက AFP တပ်မှုသူဖြစ်သူဘူမွီးစွီးနဲ့ဆရာခိုင်တိန်ထိုက်တို့ဟာမြန်မာဘက်ခြမ်းကနေအိန္ဒိယဘက်ခြမ်းကာကီရွာကိုသွားရောက်လည်ပတ်ရမှာတော့ AA ရခိုင်တပ်မတော်ဘက်ကနေဖမ်းဆီးခဲ့ပြီး22ရက်နေ့ကနေ AFP ဌာနချုပ်စခန်းကိုစတင်တိုက်ခိုက်ခဲ့လို့ဒီကနေ့ထိတိုက်ပွဲဖြစ်ပွားနေတာပါ။ဒီကနေ့ဖြစ်ပွားနေတဲ့တိုက်ပွဲတွင် ALB ဘက်ကထိခိုက်မှုအခြေအနေကိုတော့ဒေါ်စွန်မြရာစာလင်းကအခုလိုဆက်ပြောပါတယ်
။မနုဘက်က၃ယောက်ကတော့လုံးဝပေါ့ထိနာသွားတယ်။နောက်၂ယောက်ကလည်းကြာဆုံးနေသေးဖြစ်တယ်။နောက်တစ်ယောက်ကလည်းကြာဆုံးသွားပြီဆိုတာမျိုးကျွန်တော်တို့သိနေရပါတယ်။အခုကတိုက်ပွဲကလည်းရှိနေသေးတယ်။နေနေရှင်းလင်းရေးတွေကလည်းတစ်ဖက်နဲ့တစ်ဖက်မလုံးနိုင်ကြသေးတဲ့အနေအထားမှာတော့အထိခိုက်အနာအဆဘယ်လောက်ရှိနေသလဲဆိုတာတော့ကျွန်တော်တို့ပြောဖို့ခက်နေပါသေးတယ်။အနောက်ဘက်ကလည်းဖုန်းလိုင်းတွေကခဏခဏပြတ်တော့တယ်။ပုံမှန်အဆက်တွေရဖို့တော့မှအင်မတန်မှခက်ခဲပါတယ်။
တိုက်ပွဲဖြစ်ပွားတဲ့နေ့ကလေးက AFP ကနေရခိုင်တပ်မတော်ကိုအကြောင်းကြားထားပြီးမြဲဒီကနေ့ထိတော့အကြောင်းပြန်လာမျိုးမရှိသေးဘူးလို့ ALP ဘက်ကဆိုပါတယ်။ဒီလိုနှစ်ဖက်ပြေကတိုက်ခတ်မှုနဲ့ပတ်သက်ပြီးရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပြီးမြဲလဲဆက်သွယ်လို့မရရှိခဲ့ပါဘူး။AFP ရခိုင်ပြည်လွတ်မြောက်ရေးတပ်မတော်နဲ့ရခိုင်တပ်မတော်တို့ကအိန္ဒိယမြန်မာနယ်စပ်တွင်နေမြေပိုင်ဆိုင်မှုနဲ့အကောက်ခွန်ပြဿနာကြောင့်အငင်းပွားမှုတွေရှိခဲ့ပေမဲ့အခုဒီချိန်မှာအမြင့်ဆုံးစီးရီးပဋိပက္ခဖြစ်ပွားခဲ့ကြတာပါ။ရခိုင်လက်နက်ကန်ဖွဲ့ချင်းချင်းပြစ်ခတ်တိုက်ခိုက်တဲ့ကိစ္စဟာတမိုင်းမှာမဲဆက်တင်သွားမှန်းကိစ္စဖြစ်လို့သွေးထက်တန်ယူမှုမရှိတဲ့ဖြည့်ရှင်းမှုတွေလှုပ်ဆောင်တင်တယ်လို့ ALP တွင်းမှုတော်စောမြတ်ရာစာလင်းကဆိုပါတယ်။
အခုလိုဖြစ်တဲ့ကိစ္စဟာခိုင်တမျိုးသားလုံးအတွက်အင်မတန်မှမကောင်းတဲ့ကိစ္စဖြစ်တယ်အရှင်းရှင်းလုံးဝမဖြစ်ရတဲ့ကိစ္စဖြစ်တယ်သူချက်ပါရမမရှိတဲ့ရှင်းမှုမျိုးပဲကျွန်တော်တို့ကလိုချင်တယ်အနာဂတ်မှာဒီလိုပြဿနာတွေတမိုင်းမှာအင်မတန်မှအမင်းဆက်ဒီတခုထင်းသွားတဲ့ကိစ္စပဲဖြစ်ပါတယ
်အခုလိုရခိုင်လက်နက်ကန်ဖွဲ့ချင်းချင်းစည်ရည်တင်းမှမှုဟာမဖြစ်သင့်ဘူးလို့ရခိုင်တန်ကန်တော်တွေကလည်းရှုမြင်နေကြပါတယ်ရခိုင်လူတော်ပြည့်ကျောင်းဆရာတော်ဦးအရိယာဝန်သားကတော့ရခိုင်လက်နက်ကန်ဖွဲ့တွေအနေနဲ့အချင်းချင်းမတိုက်ခိုက်ဖို့နဲ့ပူးပေါင်းသွားဖို့တိုက်တွန်းထားပါတယ်
ဘုံဘုံတို့ကတော့တိုက်တွင်းရှင်တာကတော့ ALB ဆိုတာကတော့အရင်အဟောင်းအဖွေပေါ့နော်အရင်မူလကအဟောင်းအဖွေတွေသူ့ရဲ့အတွေ့အကြုံနဲ့သူ့ရဲ့တက်တန်းနဲ့သူ့ရဲ့အရေးရှင်ဆိုတာရှိတယ်။နောက် AA ကတော့အခုတက်လာတဲ့အဖွေကတော့လူငယ်တွေကနည်းနည်းဟိုအင်အားများတယ်အင်အားကောင်းတယ်သူ့ရဲ့အရေးရှင်နဲ့သူ့ရဲ့အင်အားဆိုတာရှိတယ်။အဲ့ဒီနှစ်ခုဟာကိုစွန့်အစတွေကိုဒီကုလုံးမှာရှိတဲ့အရေးရှင်တွေကိုပူပေါ်လိုက်လို့ရှိရင်ပို့ပြီးတော့ကောင်းမယ်လို့ထင်နေဘုံဘုံတို့ကတစ်ဖက်နဲ့တစ်ဖက်ကိုရှင်းရှင်းတက်နေကြရင်တော့အဲ့ဒီလိုမျိုးတို့ဖြစ်ကြပါနဲ့လို့လေဘုံဘုံတို့မိတ္တရဲ့ခင်ရှင်ပါတယ်အဲ့တော့
ရခိုင်တပ်မတော်ကနေဒီလိုပြစ်ခတ်တိုက်ခိုက်လာတဲ့အပေါ်မှာ ရခိုင်ပြည်လူမျိုးရေးပါတီ ARP ကနေရခိုင်လက်နက်ကန်ဖွဲ့ချင်းချင်းသွေးသက်တန်ယူတိုက်ခိုက်မှုမျိုးအလိုမရှိပဲနိုင်ငံရေးနေလန်းရသွေးဆုံအဖြေရှာသွားဖို့ဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ် ARP ရခိုင်ပြည်လူမျိုးရေးပါတီဟာမြန်မာစုရနဲ့ NC ပြည်ကြလက်မှတ်ရည်သွေးထားတဲ့အဖွဲ့ဖြစ်ပြီးရခိုင်တပ်မတော် AA ကတော့ NC လက်မှတ်ရည်သွေးဖို့တပ်မတော်ကနေကန့်သတ်ခြင်းခံရတဲ့အဖွဲ့တစ်ခုဖြစ်ပါတယ်အလားတူ NC လက်မှတ်ရည်သွေးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့နဲ့ NC လက်မှတ်မရည်သွေးနိုင်သေးတဲ့ TNLA တမ်းပလောင်တပ်ဖွဲ့တို့အကြမ်းမှာလည်းနေမြင့်ငင်းပွားမှုပြဿနာကြောင့်ရှမ်းပြည်မြောက်ပိုင်းဒေသမှာစစ်ရေးသိမ်းမှတ်နေဆဲဖြစ်ပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြသွားတာပါရှင်ရခိုင်အရေးကနေအခုတခါရှမ်းပြည်နယ်မူရစ်စေဖန်စီမှုတွေကိုအလှည့်ပေးပါစေအောက်တိုဘာ23ရက်နေ့ဒီကနေ့နှစ်ရက်ဆက်တိုက်ရှမ်းပြည်နယ်အတွင်းမှာမူရစ်စေဝါဖန်စီတာတွေဆက်တိုက်ရှိခဲ့ပါတယ်မနေ့ကရှမ်းပြည်နယ်ကျိုင်းတုံမြို့အတွင်းမူရစေဝါတွေနဲ့အတူပတ်သက်ဆက်နွယ်နေတဲ့သူတွေကိုဖမ်းဆီးရတာတစဉ်ဒီကနေ့မှာတော့ကာလပေါက်ဈေးကျပ်သိန်းပေါင်း 28,000 ထက်မနည်းတဲ့မူရစေတွေကိုတာချီလိတ်မြို့မှာလည်းဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။အခုထိလည်းဆက်ဆက်မှုတွေကိုဖော်ထုတ်ရှာဖွေနေဆဲဖြစ်ပြီးတော့မနေ့ကဖမ်းဆီးမိတဲ့စီးရင်ထက်ပိုပြီးတော့များနိုင်တဲ့အကြောင်းနဲ့လောလောဆယ်စီးရင်အတိအကျထုတ်ပြန်မှုတော့မရနိုင်သေးတဲ့အကြောင်းခရိုင်အထွေထွေအုပ်ချုပ်ရေးမှူးကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကပြောပြမှာပါရှင်။
ရှမ်းပြည်နယ်အတွင်းမှာမူရစေဝါဖမ်းဆီးမှုတွေကိုဇက်တိုက်လုပ်လိုက်ရမှာကျိုင်းတုံမြို့နယ်ထဲမှာမူရစေဝါနဲ့ပတ်သက်တဲ့တရားခဏအုပ်ကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်မှာတော့တာချီလိတ်မြို့နယ်ထဲကအိမ်တလုံးကိုရှာဖွေရာကနေနေအိမ်မှာရပ်ထားတဲ့ကားထဲမှာတိုးဝက်ထားတဲ့မူရစေတွေကိုသိမ်းဆည်းရမိခဲ့တာဖြစ်တယ်ဆိုပြီးမြို့နယ်၃မြို့နယ်ကိုအုပ်ချုပ်ရတဲ့တာချီလိတ်ခရိုင်အုပ်ချုပ်ရေးမှူးဦးတင်ဝင်းရွှေကပြောပြပါတယ်
။ဒီကိုကားထဲမှာကသူပြင်ချိန်ကနေထည့်ထားတာကအိုက်ကား88ကီလိုဂရမ်။နောက်ဟိုနာစီးပြထဲမှာလည်းအိုက်မဆက်ခွန်ထုတ်မဆက်ခွန်ကီလိုဂရမ်။နောက်မှာဖိလစ်ပင်းစင်မှာထည့်ထားတာကအိုက်က43ကီလိုဂရမ်။43ထုတ်။အဲနောက်ပြီးတော့နေခန်းထဲမှာအဆက်ဆက်တူကြီးပေါ့ပါ။ဒီကံကြတာမှရှိတဲ့ဘန်စာအုပ်တို့စာဆန်တဲ့ကြီးလိုအလုံးပေါင်းဒီအိုက်ကီလိုဂရမ်180ကီလိုဂရမ်နော်။180ကီလိုဂရမ်။လက်ရှိပေါက်စရာစိမ်းပေါင်း1,000,000လို့သတ်မှတ်ပါတယ်။အဲဒါလေးကိုကျွန်တော်မြန်မာသားကဟိုတန်ချီလေးမရှိတဲ့ဒီမြေပွင့်နဲ့ပါရှိအဖွဲ့ဆုံးတက်ပါအပေါင်းအဖွဲ့ဆုံးတော်ဝင်ဖက်ဒီရမ်းမိတဲ့အခြေအနေတွေပ
ါဗုဒ္ဓမူနဲ့ညနေပိုင်းကစပြီးမူရစ်တက်ဖွဲ့စုတွေနဲ့အတူစစ်တက်ရဲပါဝင်အဖွဲ့ဆုံးကဝင်ရောက်ရှာဖွေစစ်ဆေးခဲ့တာဖြစ်ပြီးဗတ်ငွေ3သိန်းအပြင်မြန်မာငွေတွေနဲ့ကားတွေစိုက်ကဲတွေကိုပါဖမ်းဆီးမိခဲ့တာဖြစ်ပါတယ်ပိုင်ရှင်တွေကတော့ထွက်ပြေးလွတ်မြောက်နေဆဲဖြစ်ပြီးဩဂုတ်လ24ရက်နေ့ညနေအထိအဲ့ဒီအိမ်ကကားတွေထဲမှာဆက်လက်ရှာဖွေရမှာနောက်ထပ်မူရစ်စီးပွားတွေကိုထပ်မံဖမ်းဆီးမိနေတဲ့အကြောင်းကိုလည်းဆက်ပြောပြပါတယ်
ဒီနေ့လို့ခင်ဗျာကျွန်တော်တို့ဒီနေ့ကအိုက်ကားလေးမှာထက်ရှာတာထက်ရှာလိုက်ကမှာဆက်တွေ့တယ်
ဟောဟုတ်ကဲ့ဟုတ်ကဲ့
အတွေ့ရဆိုတာခုမှဘုကျွန်တော်ခုမှတော့အထက်မှာတော့ anonymity မနေဆက်ချင်ဆောင်းပေါင်းဆိုတော့အလှဆင်တာရှင်လေ
ဟုတ်ကဲ့
အလှဆင်တဲ့ဟာမှာကျွန်တော်အထက်ကိုဖွင့်ကြည့်တဲ့ခါကျတော့ထက်ပြီးနဲ့ကြည့်တဲ့ခါအထက်မှာထက်မှန်ထက်တွေ့တာတာမန်အဖြစ်မြင်လို့မမြင်ဘူးပေါ့ကြည့်တကယ်လို့နောက်လာတောင်းလာမြောက်လာနေတဲ့ခါကျတော့ဒါဒီဖြည်းဖြည်းနဲ့အသေးစားစစ်တဲ့ခါထက်မှန်တွေ့တဲ့ဟာဆက်စည်းပြီးပါကျွန်တော်တို့ရှိတော့အတိအကျတင်းတော့မရောက်လာသေးဘူ
းလက်ရှိမှာလည်းထမံစစ်စေဖမ်းဆီးနေစေဖြစ်တာကြောင့်ကြာသာပြင်းနဲ့ညက်နေအထိဖမ်းမိတဲ့မူရစ်စေဝါတွေရဲ့ကာလတန်ဖိုးကိုသတင်းမထုတ်ပြန်နိုင်သေးဘူးလို့ဆိုပါတယ်။ကျိုင်းတုံမြို့နယ်ထဲမှာဗုဒ္ဓဘူးနဲ့နေလေပိုင်းမှာတော့မူရစ်တပ်ဖွဲ့စု28နဲ့ပူးပေါင်းအဖွဲ့တွေကနောင်ဖာရဲကင်းအနီးမှာစက်သိန်းပေါင်း1000ကျော်တန်ဖိုးရှိတဲ့မူရစ်စေတွေကိုဖမ်းဆီးမိခဲ့ပြီးတာချီလိတ်မြို့နယ်ထဲမှာလည်းထမံစစ်စေရင်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းလူသူရောက်ပေါက်နေတဲ့မိုင်းဟဲကျေးရွာအုပ်စုအတွင်းမှာလည်းဒီလာထဲမှာပဲစိတ်ကြွစေ16တန်းနဲ့အတူစိတ်ကြွစေဝါထုတ်လုပ်တဲ့ပစ္စည်းတွေအိုက်လို့ခေါ်တဲ့မူရစ်စေးတွေကိုဖမ်းဆီးမိခဲ့တာဖြစ်ကြောင်းတချိမ့်မြို့နယ်မူရဲမူကြီးတန်းနုကလည်း VOA ကိုပြောပြခဲ့ပါတယ်။အဲ့ဒီဩဂုတ်လ23ရက်နေ့မနက်ပိုင်းမှာပဲထိုင်းနိုင်ငံဘက်ချံမဲဆိုင်မြို့နယ်လမ်းတစ်လျှောက်မှာရဲကင်းတွေကစစ်ဆေးနေချိန်မနက် 9:00 နာရီအချိန်ကားတစ်စီးကနောက်ပြန်လှည့်ပြီးထွက်ပြေးသွားခဲ့ပြီးတဲ့နောက်ကားပေါ်ကနေစိတ်ကြွစည်းတွေကိုပြစ်ချသွားပြီးမောင်းပြေးသွားတယ်လို့လည်းထိုင်းအနာပိုင်းတွေကပြောပါတယ်။မဲဆိုင်မြို့နယ်အတွင်းမှာဆိုရင်ဒီလပိုင်းအတွင်းမှာပဲမြန်မာနိုင်ငံဘက်ကနေလာတဲ့မူရစ်စေဝါရောင်းဝယ်သူတွေကိုထိုင်းစစ်တပ်ဘက်ကဖမ်းဆီးရင်ပြစ်ခတ်မှုတွေလည်းရှိနေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ24ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူလာစေနိုင်ပါတယ်။အခုညပိုင်းသတင်းပတ်စင်ကဏ္ဍတွေမှာတော့အရင်ဆုံးသွေးပြန်ကြောအားနည်းမှုကြောင့်ဖြစ်တဲ့ခြေထောက်အနာကိုကုသနိုင်တဲ့နီလန်းတွေအကြောင်းကြားရမှာဖြစ်တယ်လို့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာကဏ္ဍမှာတော့
လွတ်လပ်ရေးရပြီးကြတဲ့အခုရှိဆိုလို့ရှိရင်အစိုးရဘက်နေတဲ့လူလို့ဆိုလို့ရှိရင်တော့လူလလလကုန်ကူတောင်းရောင်းခွင့်ရှိတယ်မူရစ်စေဝါလည
်းရှမ်းပြည်နယ်တွင်ကမူရစ်စေဝါတိုက်ဖြတ်ရေးဆောင်ရွက်ချက်တွေပေါ်ရှမ်းလူတို့ရဲ့အတန်တချို့နဲ့အတူတခြားတိုင်းရင်းသားဒေသတီအသီးသီးကသတင်းအစုံလင်ကိုနားဆင်ကြရမှာပါအခုရင်းဆုံးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့သွေးပြန်ကြောဆိုင်ရာခြေထောက်နာအတွက်ခင်မီကူတာမှုတွေအကြောင်းကိုပြောပြပေးထားပါတယ်သွေးပြန်ကြောအာနေပြီဖြစ်တဲ့ခြေထောက်အနာတွေဟာပျောက်ဖို့ကြာပေမဲ့ဒီသွေးအာကြောသွေးကြောအားနည်းချက်အတွက်ခင်မီနီးတွေရှိပြီးအနာတွေကိုလည်းမှန်မှန်ကန်ကန်ပြုစုကုသရင်ပြန်ပြီးတော့ပျောက်ကင်းနိုင်ပါတယ်။သွေးပြန်ကြောအားနည်းတာကြောင့်သွေးပြန်ကန်ထွက်တာကိုပိတ်ပြီးပြန်ပြင်ပေးနိုင်တဲ့ခင်မီနီးတွေရှိလာသလိုအနာဖြစ်လာရင်လည်းပြုစုကုသရမှာတခြားအနာတွေနဲ့မတူတဲ့အတွက်တည်တဲ့နဲ့ဆောင်ရန်ရှောင်ရန်တွေအကြောင်းကိုနှလုံးခွဲစိတ်အထူးကဆရာဝန်ကြီးနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါလေရှင်။
โอเคบมกะดาดาขมอยครับเราတို့ဒီသွေးပြန်ကြောတွေမကောင်းတာကြောင့်ခြေထောက်မှာဒီအနာတွေဖြစ်တာ ਨੇ ပတ်သက်ပြီးတော့ဒီဖြစ်ရခြင်းအကြောင်းရင်နောက်ကာကွယ်ပုံနဲ့ကုသမှုထဲကမှဒီပတ္တိစီဗီကုသပေးတာ ਨੇ အဲ့ဒါအတွက်ထောက်ပြုတဲ့ကုသမှုတွေကိုကျွန်တော်တို့ပြီးခဲ့တဲ့ခေါက်တည်းကပြောခဲ့ကြတယ်ပေါ့ဆရာเนาะအဲ့တော့ဒီတစ်ခေါက်တော့ဆရာကြီးဒီ channel ကုသမှုအသေးစိတ်နဲ့ပတ်သက်ပြီးတော့ထပ်ပြောအောင်ဆရာ
ကျွန်တော်ပြန်ပြီးပြောရလို့ရှင်တော့ဒီသွေးပြန်ကြောတွေအားနည်းလို့ခြေထောက်တွေမှာဖြစ်တဲ့ရောဂါဟာတော့တော်တော်လေးများပါတယ်ဒါလည်းအမှုမဲ့မမနိုင်နေနေလူပြောရဲ့အရေးကြီးလို့လည်းအရင်ထိခိုက်စေတယ်စိတ်ကြလည်းကျစေတယ်အဲ့ဒါနဲ့ပတ်သက်လို့ကုသနည်းတွေကတော့ပြီးခဲ့တဲ့ပတ်ကပြောခဲ့တာတော့အမှန်တမ်းအရေးကြီးတဲ့ဟာပါ compression fatigue ရဲ့ rest ခြေထောက်မြောက်တာဒီဘက်မှာတော့အဓိကပြောမယ်ဟာတော့ဒီအောက်ဆာပေါ့ဗျာအဲ့အနာတွေဘယ်လိုဆောက်ရှောက်မလဲဒါပေမဲ့အချားတည်တည်ပြလိုက်တဲ့ဟာလေးတွေကိုလည်းပြောပြမှုရှိနေလားပါလေဥမာဆိုတော့ဗျာပြီးရတဲ့ပတ်တွေကပြောခဲ့လို့ပဲရှင်းတော့အတွင်းမှာသိပြန်ကြောတွေရှိတယ်မျိုးလုံးနဲ့မြင်နေရတဲ့အပြင်မှာရှိတဲ့သိပြန်ကြောတွေဆိုတာရှိရဲ့ကျွန်တော်မှာအတွင်းနဲ့အပြင်ကလည်းကူးဆက်နေတယ်ဒါပေမဲ့ကလန်းသွားပဲဖြစ်ရမယ်အပြင်ကအတွင်းကိုသွားမယ်အတွင်းကနေနှလုံးကိုပြန်ရမယ်ဒါပေမဲ့အဲ့ဒီမှာကလန်းသွားအားရရမလုံတဲ့အခါမှာတကယ်ကတင်းရအပြင်ကိုကန်ပြီးတော့တဖြည်းဖြည်းနဲ့အဲ့ညမှာအနာလေးဖြစ်လာတယ်။တခြားအနာလည်းမတူဘူး။စိတ်ထဲစိတ်စားရုံနဲ့ဘယ်တော့မှလည်းမပြောက်ဘူး
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီအနာလေးဖြစ်စီတာနဲ့ပတ်သက်ပြီးတော့ဒီတွင်းသွေးပြန်ကျော်နဲ့ဒီပြင်ပမှာရှိတဲ့တွေးပြန်ကျော်ပေါ့နော်။အဲ့ဒီတွေးပြန်ကျော်တွေကိုဒီချိတ်ဆက်ပေးတဲ့ဘားတွေဖြစ်စီသွားတဲ့အပေါ်မှာဘယ်လိုမျိုးကုသမှုတွေလုပ်ပေးနိုင်လဲဆရာကြီး
။ဒီလိုအထင်းကကန်ထွက်လာတဲ့နေရာလေးတွေကိုအားရလို့ရလေဆိုတော့အခုဖြစ်နေညောင်ကြီးသွားဖြစ်နေတဲ့ဟိုလေဆာနဲ့လုတ်တဲ့ဥခုံးတွေရှိပါရဲ့အဲ့ဒီဟာဒီအဲ့ဒီအတွင်းဟာဒီအပြင်ကိုကန်ထွက်တဲ့အားလိုပေါ့ဗျာကန်ထွက်တဲ့နေရာတွေကိုသွားပြီးတော့လေဆာနဲ့ရှုပ်လိုက်လို့ရှိရင်သူကမကန်တော့မကန်တော့လို့ရှိရင်အဲ့ဒီမကောင်းတဲ့ဒေးတွေကမပြန်တော့ဘူးမပြန်တော့လို့ရှိရင်အနာရီကျက်လာတယ်ဆိုတဲ့သဘောပေါ့နောက်တစ်ချက်ကတော့ electric coagulation ခေါ်တာပေါ့လျှက်စင်နဲ့ဟိုလူကိုတက်လိုက်သေးတယ်လျှက်စင်အဆင်မဟုတ်ပါဘူးအဲ့ဒီရင်းချင်းကကျွန်တော်ပြောတဲ့သွေးကိုကန်ထွက်စေတဲ့နေရာတွေကိုအော်တိုဆောင်းလေးနဲ့လိုက်စားပြီးတော့အဲ့နေရာလေးတွေကိုမီးရှို့ပြီးလို့ရတယ်မီးရှို့တယ်လို့လည်းလူများများလည်းအောင်ပြောရမှာပေါ့ဗျာ
ဟုတ်ကဲ့ဆရာကြီးအခုလိုဒီလေဆာနဲ့ကုတာနဲ့ဒီလျှက်စစ်နဲ့ကုတာအပြင်ပေါ့နော်နောက်ထပ်ရောကုနေတဲ့နေရှိလားဆရာကြီ
းနောက်တစ်ခုက square root therapy ခေါ်ပါတယ် square root ဆိုတာကတော့သူကမာချွတ်သွားအောင်လုပ်လိုက်တာပေါ့လေသွေးကြောရည်တွေကိုကျွန်တော်တို့ direct ဆေးလေးထိုးလိုက်တယ်ထိုးလိုက်လို့ရှိရင်အထက်ကသေးရအမြင်မကန်တော့ဘူးသူတို့ရင်အနာချက်သွားမယ်ဆိုရင်ရေခြင်းနဲ့အခုဆိုလို့ရှိရင်တော့ဆီလိုက်ကြီးအခုမှတော့ဖြစ်ပေါ်နည်းတွေကတော့ဆိုဒီယမ်တက်ထရိုဘီကာလိုပါလို့စတဲ့အစည်းတွေနဲ့လည်းလုပ်တဲ့နည်းတွေအမျိုးမျိုးရှိပါတယ်စကလိုဆစ်အေဂျင့်ဆိုတာပေါ့အဲ့ဒါနဲ့လုပ်ပြီးတော့သွေးကြောတွေကိုသွားပြီးတော့ရောင်ရအောင်လုပ်လိုက်တာပေါ့
ကိုမင်းတက်ဆက်ပေးနေတဲ့ကျမကြီးကန္တာပြန်လဲထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်နားဆင်ရပါမယ်ဒီတစ်ပတ်မှာတော့အာဆီယံဝင်အာဆီယံအသင်းဝင်နိုင်ငံတွေနဲ့ NLD
အာဆီယံကိုကိုစားပြုပြီးအပြည်ဆိုင်ရာအရေးမှာဥဆောင်ပါဝင်ဖို့ဒေါ်ဆန်းစုကြည်ကိုစင်ကာပူဝန်ကြီးချုပ်ကမနစ်ကမေတ္တာရက်ခံပူပါတယ် NLD အစိုးရဖွဲ့စည်းပြီးနှစ်လအကြာမြန်မာပြည်ကိုလာလေရင်ပန်ကြွားသွားတာဖြစ်လို့ NLD အဖွဲ့ချုပ်ကိုထောက်ခံသူတွေအတွက်စိတ်ကြည်နူးစရာဖြစ်ရပါတယ်နောက်တော့မကြပါဘူးလာအိုနိုင်ငံဗီယက်ရှင်းမြို့တော်မှာကျင်းပတဲ့အာဆီယံဖိုရမ်မှာဒေါ်ဆန်းစုကြည်ကို ရာသက်ပါအာဆီယံစုချင်းမြင်ပြန်ပါတယ်မလေးရှားအခြေစိုက်အေရှန်စတရက်ဂျီအန်လီဒါရှစ်အင်စတီကျူ့ဆိုတဲ့ပုဂ္ဂလိကအဖွဲ့ကချင်းမြင်တာဖြစ်ပါတယ်ဒေါ်ဆန်းစုကြည်နဲ့အတူရာသက်ပါအာဆီယံစုချင်းမြင်ခံရသူကတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မလေးရှားဒုဝန်ကြီးချုပ်ဖြစ်ပါတယ်ဒေါ်စုကိုစားဝန်ကြီးဒေါက်တာတမ်မြင့်ကစုကိုလက်ခံရယူပါတယ် လူ့ကိုယ်ရေးနဲ့ဒီမိုကရေစီအရေးမှာအစဉ်အလာကြီးမားတဲ့ဒေါ်စုကိုအာဆီယံခေါင်းဆောင်လုပ်ဖို့စင်ကာပူဝန်ကြီးချုပ်ကပြောကြားပြီးမကြာမီမှာအာနာရှင်ဟွန်ဆန်နဲ့မတင်ရှားတဲ့မလေးရှားဒုဝန်ကြီးချုပ်နဲ့အတူရာသက်ပါအာဆီယံစုချီးမြှင့်တဲ့မလေးရှားပုဂ္ဂလိကအဖွဲ့ရဲ့အပြုအမူကိုမကျေနပ်သူတွေလည်းရှိပါသေးတယ်
အာဆီယံအတွက်ဘာမှမလုပ်ရသေးခင်မှာရာသက်ပန်စုချီးမြှင့်ခံရတာဟာပြည်သူအစိုးရကိုထောက်ခံကြိုဆိုပြီးစစ်အာဏာရှင်စနစ်တည်ဆိုးရှိတာကိုဆန့်ကျင်တဲ့သဘောလည်းဖြစ်နိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်အာဆီယံအသင်းထဲရောက်သွားရင်အာဆီယံပုံစံအတိုင်းအစည်းအဝေးပေါင်းထောင်ချီပြီးကျင်းပနေရတာနဲ့အချိန်ကုန်တာများပါတယ်ပြည်တွင်းရေးမှာမဆွတ်ဖက်ရေးဆိုတဲ့မူအရကိုမကြိုက်တဲ့ကိစ္စကိုဘေးဖယ်ထားတာဟာအာဆီယံဒလိဖြစ်ပါတယ်မလေးရှားနဲ့အင်ဒိုနီးရှားကအာဆီယံအရေးလို့ယူဆထားတဲ့ရခိုင်ရိုဟင်ဂျာပြည်ထနာတော်အာဆီယံထိပ်သီးစည်းဝေးပွဲမှာခေါင်းထောင်နိုင်တာမဟုတ်ပါဘူးအာဆီယံဝန်ကြီးများအစည်းအဝေးမှာအားလုံးသဘောတူမှဆုံးဖြတ်နိုင်တာမို့ဥက္ကဋ္ဌအခမ်းကဏ္ဍဟာအရေးကြီးပါတယ်အာဆီယံဥက္ကဋ္ဌရဲ့အစီအစဉ်လုပ်ပိုင်ခွင့်ကိုစာရေးပြီးဖော်ပြတာမဟုတ်လို့ဦးသိန်းစိန်အစိုးရဟာရိုဟင်ဂျာကိစ္စကိုဘေးဖယ်ထားနိုင်ခဲ့ပါတယ်
ဒေါ်စုနိုင်ငံသားရဲ့ဝန်ကြီးဖြစ်လာတော့အာဆီယံနိုင်ငံတွေဝိုင်းဝန်းတိုက်တွန်းလို့ဒီဇင်ဘာ19ရက်နေ့မှာအစည်းအဝေးကျင်းပဖို့သဘောတူပါလေ။ရန်ကုန်မှာကျင်းပတဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးများအလွတ်ဆွေးနွေးပွဲမှာရခိုင်ပြည်နယ်အခြေအနေကိုဒေါ်စုကရှင်းပြပါတယ်။မြန်မာအစိုးရလုပ်ပုံကိုင်ပုံဟာနေခွေးကြောင့်မလေးရှားဝန်ကြီးကဝေဖန်ပြီးတိကျလွတ်လပ်တဲ့ကျွမ်းကျင်သူအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းဖို့အကြံပေးပါတယ်။ဒေါ်စုကလည်းရက်လက်ကောင်ရက်ဖို့အတွက်အချိန်ယူရာကြောင့်ဖြစ်ပါတယ်နောက်တော့စားသုံးကုန်ပစ္စည်းတင်ဆောင်တဲ့မလေးရှားထောက်ပံ့ရေးသင်္ဘောကိုလာခွင့်ပြုပါတယ်မလေးရှားထောက်ပံ့ရေးပစ္စည်းကိုမြန်မာဘက်မှာရောပင်္ဂလားဒေ့ရှ်ဘက်မှာရောပြောင်းဝေပါတယ
်ရခိုင်ပြည်ထနာဟာဗမာစစ်အစိုးရခေတ်မှာပုံစံအမျိုးမျိုးနဲ့ပေါ်ပေါက်ခဲ့ပေမဲ့အာဆီယံအသင်းဟာဝေဖန်ရှုတ်ချတာမျိုးမလုပ်ခဲ့ပါဘူးအခုမှမလေးရှားဝန်ကြီးချုပ်ကရေးကြီးခွင့်ကျယ်လှုပ်လာလို့အလို့သဘောနဲ့ဆွေးနွေးလာတာဖြစ်ပါတယ်ပြဒနာကင်တွင်မဟာစေဆိုးရလက်ထက်ကတဲ့ပိုမိုပျော်ပြောင်းလာပေမဲ့အနှစ်သာရကတော့အတူတူဖြစ်ပါတယ်နိုင်ငံရေးပထဝီမပြောင်းသလိုနိုင်ငံသားရေးလှမ်းစဉ်လည်းမပြောင်းနိုင်တဲ့သဘောဖြစ်ပါတယ်လွန်ခဲ့တဲ့ April ဖိလစ်ပိုင်နိုင်ငံမနီလာမှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာလည်းဒေါ်စုဟာအင်ဒိုနီးရှားသမ္မတနဲ့အလွတ်တွေ့ဆုံပြီးရခိုင်ရိုဟင်ဂျာကိစ္စကိုနိုင်ရီဝက်လောက်ဆွေးနွေးကြောင်းသိရပါတယ်မြန်မာအစိုးရဟာဒီကိစ္စကိုဆိုင်လိုက်မှတ်တပ်ဆောင်ရွက်နေကြောင်းဒေါ်စုရှင်းပြတယ်လို့သိရပါတယ
်အပီလာနောက်ပိုင်းကျင်းပတဲ့မနီလာအာဆီယံထိပ်သီးညီလာခံမှာရခိုင်ရိုဟင်ဂျာပြည်ထနာကွဲပြောက်နေပြန်တာတွေ့ရပါတယ်ညီလာခံအပြစ်ထုတ်ပြန်တဲ့အာဆီယံဥက္ကဋ္ဌရဲ့25မျက်နှာကြေညာချက်မှာဒေသဆိုင်ရာပြည်ထနာများကိုဖော်ပြပြီးမဲ့ရခိုင်ပြည်နယ်ရိုဟင်ဂျာကိစ္စကိုတော့ချန်လှပ်ထားပါတယ်ရိုဟင်ဂျာကိစ္စကိုဒေသဆိုင်ရာပြည်ထနာအဖြစ်မလေးရှားနဲ့အင်ဒိုနီးရှားကယူဆကြပြီးမယ်အာဆီယံထိပ်သီးညီလာခံကအတိအမှတ်မပြုတဲ့သဘောဖြစ်နေပါတယ်။ဒါကြောင့်အာဆီယံနိုင်ငံတွေမှာလူ့အခွင့်အရေးစိတ်သုံးနေပြီလို့ Human Rights Watch ကဆိုပါတယ်။ရခိုင်ပြည်ထနာမှာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ရဟီလီနဲ့ NLD အစိုးရတို့သဘောထားကွဲလွဲနေပါတယ်။အရင်အစိုးရဟောင်းတုံးသွားတဲ့နီးဗျူဟာတွေကိုပဲ NLD အစိုးရကဆက်သုံးနေလို့စိတ်ပြက်မိတယ်လို့ရဟီလီကဆိုပါတယ်။အခွေကြီးပြည်ရေးနဲ့နေဆက်ရေးရာကိုစစ်တပ်ကကင်ထားတာမို့ရခိုင်ကိစ္စမှာစစ်တပ်နဲ့ NLD သဘောထားချင်းတူတယ်လို့ဖြစ်နေပါတယ်စစ်တပ်ရဲ့ဥတီချက်ကိုပြပြစီမဲ့နိုင်ငံသားရေးလမ်းစဉ်မျိုးကိုစစ်ကောင်းဆောင်ဘိုင်းကလက်ခံမှာမဟုတ်ဘူးလို့ဝေဖန်သုံးသပ်ကြပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်
ရရှိမှာကချင်ပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လည်စတင်လာခဲ့တဲ့စစ်ပိုးတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပေးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတည်မငြိမ်ဖြစ်နေခဲ့ရပါတယ်။6နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုပြီးတော့အရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပေးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘလို့များရုန်းကန်နေကြရပါသလဲ။အခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဒီကြောင့်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့တော်ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ် ဓမ္မမဟုတ်ကိုရဲ့မိကွန်ကိုဆွနေလူရာတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကျူပြီးတော့ပြဖို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ Email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွနေမြင်မြန်ကြမယ်တော်ရှင်တွေကိုကျူးဇူးပါတယ်ခင်ဗျ။
စနေနေ့တရားလေးလိုက်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပြစီရှင်အခုတိုင်းရင်သတင်းလာကဏ္ဍကိုနှာစင်ရပါမယ်ထိုင်းမြန်မာနေဆက်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာပါရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နမ်တီဆစ်ဆောင်စခန်းနေကချင်ဒုက္ခသည်တွေအတွက်ရိတ်ခါအကူအညီပေးရေးကားတွေပိတ်ပင်တားမြစ်ခံခဲ့ရပါတယ်မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့မွန်ပြည်နယ်အစိုးရကနေတိုက်တွန်းခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်ဒေသလုံးကျုံရဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုးကောင်းမြို့နယ်နံမတီးစစ်ဆောင်စခန်းနီးကဆုံစစ်ဆောင်ရွာသားတွေကိုကူညီပေးဖို့ဖားကန့်ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကပစ္စည်းတင်ဆောင်လာတဲ့ကားတွေကိုကားမိုင်းဂိတ်မှာပိတ်ပင်တားမြစ်ခံရပြီးကုညီရေးအဖွဲ့ရဲ့ကား၈စီးအနက်က၄စီးမှာလိုင်စင်မဲ့ဖြစ်နေလို့ကားမိုင်းရဲတပ်ဖွဲ့ကနေအမှုဖွင့်ထားပါတယ်ဒီလိုတားမြစ်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့လို့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအသင်းဒုတာဝန်ခံဒေါ်ကိုင်ရင်ဟာဥကောင်းတန်ရာရရှိခဲ့ပြီးယခုခါမှာမြစ်ကြီးနားဆေးရုံကြီးမှာအတွင်းလူနာအဖြစ်စေဝါကုသမှုခံယူနေရတယ်လို့အဖွဲ့တာဝန်ခံဦးလာမောင်လာတောင်ကပြောပါတယ်ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့အနေနဲ့လဲသူတို့ကိုတားဆီးပိတ်ပင်ခဲ့တဲ့တပ်မတော်ကအရာရှိ၃ဦးတို့ကိုတားဆီးမှုချင်းချောက်မှုတွေနဲ့ကာမရေးစခန်းမှာအမှုဖွင့်ထားပါတယ်ကုညီရေးတားဆီးပိတ်ပင်ခံရမှုနဲ့ပတ်သက်ပြီးကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ကနေဩဂုတ်လ23ရက်နေ့မှာသတင်းစာရှင်းလင်းပွဲလှုပ်ဆောင်ခဲ့ပါတယ်
မွန်ပြည်သက်ပါတီသွဲဖက်သွင်းမှုနာကျိုးရဲ့ပြည်တွင်းရေးရာဌာနတာဝန်ခံနာဝင်လှတို့ဦးဆောင်တဲ့ဖွဲ့ဟာဩဂုတ်လ23ရက်နေ့မှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ဦးဆောင်တဲ့ပြည်နယ်ဆိုးရွားဖွဲ့နဲ့တွေ့ဆုံခဲ့ကြပါတယ်တွေ့ဆုံမှုမှာတော့တနင်္ဂနွေလုံးပြည်ကရက်ဆက်ရေးသဘောတူစာချုပ် NCA နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအတိအကျသာဆွေးနွေးခဲ့ကြတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုအပိုင်းမှာပါဝင်နိုင်မှုအတွက်မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့လိုတယ်လို့ပြည်နယ်ဆိုးရွားကနေတိုက်တွန်းထားပါတယ်ဒီတွေ့ဆုံမှုမှာ NCA ကိစ္စတွေပြင်မွန်စာပေတင်ကြားရေးကိစ္စမွန်လူထုတွေကန့်ကွက်နေတဲ့ MCL ဘေးလက်မြေဆက်ယုံကိစ္စဒေသဖွံ့ဖြိုးရေးကိစ္စပြင်နှစ်ဖက်ခက်ခဲတွေကိုဆွေးနွေးဖို့တလားတစ်ချိန်ထပ်မံတွေ့ဆုံကြဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါပြင်မွန်ပြည်သက်ပါတီနဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့လည်းတွေ့ဆုံဆွေးနွေးနိုင်ဖို့စီစဉ်နေစေလည်းဖြစ်ပါတယ်
။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီ ALD ရဲ့ပါတီဘ ഹു ယုံသစ်ဖွင့်ပွဲနဲ့ဘ ഹു အလုံးမှုဆောင်ရွေးချယ်ပွဲကိုရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီလ20ရက်နေ့ကကျင်းပခဲ့ပါတယ်။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာရခိုင်အမျိုးသားတစ်ခုရဲ့အတွက်တည်ထောင်ထားတဲ့ပါတီမဟုတ်ဘဲရခိုင်ပြည်မှာရှိတဲ့တိုင်းရင်းသားတွေအကုန်လုံးအတွက်ကိုစားပြုဖွဲ့စည်းထားတဲ့ပါတီဖြစ်တယ်လို့ပါတီတာဝန်ရှိသူဦးမျိုးကျော်ကပြောပါတယ်။အခမ်းအနားကို ALD မြို့နယ်ဦးစီးကော်မတီတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်ခိုင်ဖြိုးတဆညာရခိုင်မျိုးချစ်ပါတီမျိုးခမီးဒိုင်းနဲ့စတဲ့တိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေအပါအဝင်လူပေါင်း300ကျော်တက်ရောက်ခဲ့ပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာ1990ပြည့်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အတွင်းနေရာအများအနိုင်ရရှိခဲ့ပြီး2014နှစ်မှာတော့ရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP ပေါင်းစည်းပြီးပါတီတစ်ခုကိုရခိုင်အမျိုးသားပါတီ ANP အဖြစ်ဖွဲ့စည်းခဲ့ပေမဲ့နောက်ပိုင်းမှာပါတီတွင်သဘောထားကွဲလွဲမှုတွေကြောင့်အခုလိုတခြားပါတီတည်ထောင်တာဖြစ်ပါတယ်
2020ရွေးကောက်ပွဲမှာကချင်ပြည်နယ်ကုစားပြုအမျိုးသားပါတီအနေနဲ့ပါဝင်ရှင်ပြန်နိုင်ဖို့အတွက်ကချင်ဒီမိုကရက်တစ်ပါတီ KDP ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTV ကချင်မျိုးရာကွန်ဂရက်ပါတီ KNC နဲ့လော်ဝော်မျိုးရာစီလုံးရေးနဲ့ဖွံ့ဖြိုးရေးပါတီ LNUTP တို့ကနေပေါင်းစည်းနိုင်ရေးအတွက်ဒီလ18ရက်နေ့မြေကြီးနားမြို့မှာအလို့သဘောဆွေးဆုံဆွေးနွေးခဲ့ကြတယ်လို့
KDB ဖွဲ့ကောင်းဆောင်ဦးအောင်ခန်းကပြောပါတယ်။ ဘာသူတွေအလုံးပေါင်းစည်းရေးကိစ္စကိုမူအရသဘောတူညီထားကြပေမဲ့အသိစိတ်ကိုတော့အဖွဲ့အစည်းမှတင်ပြပြီး 2018ခုနှစ်ဇန်နဝါရီလမှာပြန်လည်အတည်ပြုဆွေးနွေးသွားမှာဖြစ်ပါတယ်။အခုလိုကချင်ပြည်နယ်ကပါတီတွေသဘာတီတွေပေါင်းစည်းဖို့အတွက်လူစုဘက်ကအပိတ်ဆောက်ကမှုရှိပေမဲ့လည်းတချို့ပါတီကတော့လူမျိုးခွဲခြားမှုတွေရှိနေတဲ့ဝေဖန်မှုတွေကြောင့်သဘောမတူညီတာတွေတချို့လည်းရှိနေပါတယ်။ 2019ရွေးကောက်ပွဲတုန်းကကချင်ပါတီတွေပေါင်းစည်းမှုမအောင်မြင်ခဲ့တာကြောင့်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရပါတယ်။
ECA မြန်မာကြောက်ထုတ်တဲ့ကုမ္ပဏီကနေကရင်ပြည်နယ်ဘအံမြို့နယ်မှာရှိတဲ့မိစံတောင်မှာကြောက်ထုတ်လို့မဲ့အစီအစဉ်နဲ့ပတ်သက်ပြီးဒေသခံတွေကကန့်ကွက်လိုက်ပါတယ်။ကြောက်ထုတ်လို့ခွင့်ရရှိရင်ဒေသခံလိုအပ်ချက်များကိုလုပ်ပေးမယ်လို့ကုမ္ပဏီဘက်ကပြောဆိုပေးမယ်လဲအမခန့်ချက်မရှိတဲ့အတွက်လက်မခံနိုင်သလိုထုတ်လို့ခွင့်ပေးပါကဒေသခံတွေဆုံးရှုံးနစ်နာမှုများစွာရှိလာမှာဖြစ်လို့ကြိုတင်ကန့
Anima, Data can the Botamiago, Ya Yuboyan, Trison where Bulo Tema, Data canuga, Gulu, Conquata, Pipare.
I could the genuine select dance set be doa maba. A jump at the Piamuri, Zatai Pipuani, rare kind bean among no can't drama, Longton eat the query, do chair tapiro, Data dinya yine, Longton eat dress on your nibi me.
ဒေသခံရခိုင်မျိုးနွယ်စုတွေကတော့သူတို့အတွက်လုံခြုံမှုကိမဲ့နေတယ်လို့ပြောပါတယ်။ဘူဒီတော်မောင်တော်ဒေသအတွင်းလုံခြုံရေးအင်အားနည်းနေစေအခြေအနေကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားပါတယ်။ရခိုင်ပြည်နယ်မော်တော်ခရိုင်တွမ်းမှာနေထိုင်ကြတဲ့ဒေသခံတိုင်ရင်သားတွေအတွက်လက်ရှိအခြေအနေမှာလုံခြုံမှုရှိတယ်လို့ပြောဖို့ခက်တယ်လို့ရခိုင်မျိုးဆိုင်ပါတီဥက္ကဋ္ဌဦးဇော်ဝန်းထွန်းကခုလိုပ ပါလို့ဆိုတော့တစ်ချက်တော့ခံရတယ်ဒီကတော့ပြင်းနေကြတာပေါ့ခုတော့ပြင်းနေလို့ပြောတာပဲဒါပေမဲ့ခုကမင်းသေးပြဖို့ပေါ့ဒီချင်းခတ်ပေါ့ဆိုတော့ဒီချင်းလာမလို့ဆိုတော့ကျွန်တော်တို့ကခံမလို့မရဘူးခုကမင်းကြီးမင်းရှိကြလားဆိုတော့ပြောပါတယ်ဒါပေမဲ့ခတ်ပါလို့ဆိုတော့လွန်ခဲ့တဲ့အင်္ဂါနေ့ညနေပိုင်းကမောက်တော်မြို့လုံချုံရဲ့အခြေအနေကိုမောက်တော်မြို့ခံလူငယ်တူကရခိုင်ပါသာနဲ့အခုလိုပြော မောင်တော်မျိုးထဲမှာလုံခြုံရေးမရှိဘူးအလုံးအဲ့ဒီဘက်ကိုလိုက်သွားကြတယ်အခုမျိုးထဲမှာရှိတဲ့ရခိုင်တွေကတော့ကိုးနိုင်နောက်ဆုံးဖြစ်တဲ့အတွက်အလုံးဝင်သွားကြပြီအပြင်မှာတရားမှမရှိတော့ဘူးစိုးရိမ်စိတ်ကတော့လူတိုင်းမှာရှိနေကြတယ်
လွန်ခဲ့တဲ့တလလာနေ့ကမောက်တော်မြို့အရှိဖာအီတလီယာဘင်္ဂလီယောကဘင်္ဂလီတူကိုဓာရွေပါဝန်ဇာယသုံးဆောင်ပြစ်စစ်တချို့နဲ့လုံချုံရဲတက်ဖွဲ့တွေကဖမ်းမိပြီးနောက်တနေ့ညနေပိုက်မှာကြေးရွာအုပ်ချုပ်ရေးမှုကိုအကြံဖာသမားတွေကလာရောက်ဆက်ဖြတ်ခဲ့တာပါ။အော်ဂုတ်လ3ရက်နေ့ကကိုက်ကြီးကြေးရွာကမြို့တရန်သားရှိုက်ဦးကိုအကြံဖာသမားတွေဆက်ဖြတ်ခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသမှ
ားရမှာပါလုံချုံရေးဘလောက်ပဲရှိရှိကျွန်တော်တို့သွားချင်တဲ့နေရာသွားလို့မရဘူးမြို့တိုင်းရင်းသားဆိုတာကအများဖြင့်တောင်ပေါ်မှာပဲနေကြတာဖြစ်တယ်
မောက်တော်မျိုးနေမှုရေးမှုကြော်ဝင်းမြက်ကတော့လုံချုံရိတ်တွေကိုသူတို့အနေနဲ့အတက်နိုင်ဆုံးနဲ့ပုံမှန်လုပ်နေတယ်လို့ဆိုပါရဲမကြသိမီကမောက်တော်ရသေတော်နဲ့ဘူးသိတော်မျိုးနေတွေကိုပြည်ထောင်စုဝန်ကြီးတွေစိုက်ဖဆိုင်ရာအကြီးအကဲတွေနဲ့ရခိုင်ပင်နယ်ဝန်ကြီးချုပ်ဦးညင်ဘူးတို့ရောက်ရှိလာပြီးဒေသခံတိုင်းရင်းသားတွေအနေနဲ့ရော်တွေကိုစန့်ခွာမသွားဖို့အတွက်လုံချုံရိတ်အစီအစိုက်တွေကိုတုံ့မြန့်ပြစ်မယ်လို့ပြောဆိုခဲ့ပေမဲ့အခုအချိန်ထိထိရောက်မှုတစုံတရာမရှိသေးဘူးလို့ဒေသခံတွေကပြောပါရဲ
ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းမှာရှမ်းရိုးမှစစ်စင်ရေးအမိနဲ့ဩဂတ်လ21ရက်နေ့လောက်ကစပြီးတော့ဝင်းရစီဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်သွားမယ်လို့ရှမ်းပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးအဝန်ကြီးဗိုလ်မှူးကြီးနိုင်ဝင်းအောင်ကလာရှိုးမြို့မှာပြောကြားလိုက်ပါတယ်။ဒေသခံလူထုမျှော်မှန်းနဲ့ဝင်းရစီဝါကင်းစင်ရေးတကယ်ဖြစ်လာမလားဆိုတာရှမ်းပြည်ဝင်းရစီဝါစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်လည်းဖြစ်မြမငင်းချမ်းကြီးကိုပံ့ပိုးမှုပြုနေတဲ့ပြည်အောင်စု Institute Writer လည်းဖြစ်တဲ့ဦးခွန်ဆိုင်ကိုနမ်ဟ ோம் ကနေဆက်သွယ်မေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင်
။ရှမ်းပြည်နယ်လုံချုံရေးနယ်နယ်စပ်ရေးအဝန်ကြီးပုံမူကြီးနိုင်ဝင်းအောင်ကမူရစ်စေဝါရှင်းလင်းရေးစတင်လှုပ်ဆောင်မယ်လို့ပြောဆိုသွားတဲ့အပေါ်ရှင်းလင်းရေးတကယ်လုပ်နိုင်မယ်လို့မြင်ပါသလားရှင်
။မူရစ်စေဝါပြဿနာကိုအစိုးရကအမေရိကန်ပြည်ထောင်စုနဲ့စာချုပ်ချုပ်ပြီးတော့မှတိုက်ဖြစ်ခဲ့တာဆိုလို့ချင်း1994ခုနှစ်ကလေးကဖြစ်ပါတယ်။အခုထိဆိုလို့ရှိရင်အနေပေါင်း30ကျော်40ရှိတော့ပြီ။မရှင်းနိုင်သေးဘူး
။ဆရာတို့ကရှမ်းပြည်မူရစေဝါကိုအစဉ်တစိုက်ဆောင်ကြည့်နေတယ်ဆိုတော့တကယ်လို့အခုရှင်းလင်းမယ်ဆိုရင်တကယ်ရှင်းနိုင်မယ်လို့မြင်ပါသလား။
အခုရှင်းမယ်ဆိုလို့ရှိရင်တကယ်တမ်းရှင်းနိုင်တာဘာလဲဆိုတော့နိုင်ငံရေးအစိုးရဘက်မှာမနေတဲ့လူတွေကိုဖမ်းဆီးတာတချို့ကတော့သူတို့ဘာလဲသူတို့လောက်ကန်စားတော့နေတဲ့မူရေးစီပွားဘုံကူသမားဒါတွေဆိုရင်တော့သူတို့ဖမ်းလိုက်နိုင်မယ်ဒီလိုဖမ်းဆီးမှုအရေးယူမှုတွေဟာကုန်ကူးတဲ့လူတွေကိုသူကပြတ်ကွယ်သွားစေမှာမဟုတ်ဘူး
အရင်ကမွေးရည်ရစာရှိလို့ဆိုပြီးလက်ညှိုးထိုးနိုင်တယ်လေအခုကတော့မရှိတော့ဘူးဆိုတော့ပေသူတွေကမွေးရည်ဆေးဝါးကိုအတိအကထုတ်လုပ်နေတာလဲရှင
်လွတ်လပ်ရေးရပြီးကြတဲ့အခုရှိဆိုလို့ရှိရင်အစိုးရဘက်နေတဲ့လူလို့ဆိုလို့ရှိရင်တော့လွတ်လွတ်လပ်လပ်ကုန်ကူတောင်းရောင်းခွင့်ရှိတယ်မွေးရည်ဆေးဝါးလည်းနဲ့ပတ်သက်ခွင့်ရှိတယ်အစိုးရကစန့်ကျင်တယ်ဆိုလို့ရှိရင်တော့ပတ်သက်လို့ရှိရင်လည်းအရေးယူခံရတယ်ဆိုတာဒီဥစ္စာကတခြားလုံးဖြစ်လာခဲ့တယ
်ဟုတ်ကဲ့တကယ်ဖြစ်ရှင်းနိုင်ဖို့နေလန်းကတော့ရှိပါသလားရှင
်မွေးရည်ဆေးဝါးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေပုံကိုအားလုံးကိုစူးစီးပြီးတော့မှအဖြေရှာဖို့လိုတယ်။အဲသူတို့ကိုသွားပြီးတော့မှအပြစ်ပေးဖို့မဟုတ်ပါဘူး။ဒီကျွန်တော်တို့ပြည်အောင်စုကြီးမှာအပြစ်ကင်းတဲ့ပုံကိုဆိုတာရှာလို့ပြရခက်ပါတယ်။ငွေရေးစီဝါနဲ့ပတ်သက်လို့ရှိရင်ဒီတော့ဒီအပြစ်မကင်းတဲ့လူချင်းချင်းအားလုံးကျွန်တော်တို့လာစူးစီးပြီးတော့ကျွန်တော်တို့ထွက်ရတဲ့အကြောင်းကိုတူတူပူပေါင်းလို့ရှာကြရအောင်။ရှာကြမယ်ဆိုလို့ရှိရင်လည်းနိုင်ငံရေးအကြောင်းကိုလည်းကျွန်တော်ဆွေးနွေးရမယ်။ဒီမိုကရေစီတို့ဖက်ဒရယ်တို့ဒါတွေဆွေးနွေးရမယ်။ကျွန်တော်တို့သဘောတူညီချင်ရှာဒါရီလူရှာနိုင်ပြီဆိုလို့ရှိရင်အစိုးရပေါ်စန့်ကျင်တဲ့ဟာတွေကလည်းပျောက်သွားမှာလက်တွေ့ကြကြအကျိုးရှိရှိအကောင့်ထေဖို့နိုင်မှာဖြစ်တယ်လို့
ခုလိုဖြစ်ချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါမိုးကောင်းမြို့နယ်နံပါတ်6ရှောင်းစခန်းနေဒုက္ခသည်တွေအတွက်ရိတ်ခါအကူအညီပေးရေးအဖွဲ့ရဲ့ကားတွေကားမိုင်းဂိတ်မှာပိတ်ပင်တားမြစ်ခံခဲ့ရပါတယ်။မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့မွန်ပြည်နယ်အစိုးရကနေနှစ်ဖက်တွိတ်ဆုံမှုမှာတိုက်တွန်းခဲ့ပါတယ
်။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ30နဲ့50တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုကြာသပတေးနေ့ညဘက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
နိုင်ငံတကာနေကြာမြင့်တတ်မှတ်ချက်တွေကိုအင်အားသုံးပြီးပြန်လည်ရေးဆွဲဖို့ရုရှားဘက်ကကြိုးပမ်းနေပြီးရုရှားဆိုရရဲ့ပြုမှုလုံဆောင်ပုံတွေမပြောင်းလဲသေးသေး၍အမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုဆက်လက်ထားရှိမှာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကဒီကနေ့ကြားသာပတေးနေ့ယူကရိန်းနိုင်ငံခီးစဉ်အတွင်းမှာပြောဆိုပါတယ်ယူကရိန်းသမ္မတနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ကာကွယ်ဝင်ကြီးကအခုလိုပြောဆိုသွားတာဖြစ်ပါတယ်အမေရိကန်စစ်တပ်တွင်လေရင်ကပြောင်းလဲထားသူတွေကိုအမှုထမ်းခွင့်ပေးဖို့သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်ကိုအကောင့်ထည်ဖော်ဖို့အတွက်ပင်တဂွန်စစ်ဌာနချုပ်ကိုအမေရိကန်သမ္မတအင်ဂျူရောကမကြာခင်မှာလမ်းညွှန်ချက်ပေးမယ်လို့ခန့်မှန်းရပါတယ်။ဇူလိုင်လကုန်ပိုင်းတုန်းက Twitter လူမှုကွန်ရက်မှာသမ္မတထရန့်ရဲ့စစ်တပ်ရေးသားချက်တွေမှာထင်ဟပ်ဖော်ပြခဲ့တဲ့အစီအစဉ်ကိုအကောင့်ထည်ဖော်ဖို့အတွက်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကို6လအချိန်ပေးမှာဖြစ်တယ်ဆိုပြီးဟောစရီဂျာနယ်မှာပထမဆုံးဖော်ပြခဲ့ပြီးတဲ့နောက်မှာနယူးယောက်တိုင်းစ်နဲ့ရိုက်တာသတင်းအေဂျင်စီတို့မှလည်းဒီအချက်ကိုတာဝန်ရှိသူတွေကအတည်ပြုထားပါတယ်။အိန္ဒိယပြည်သူတွေအနေနဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေထိမ့်သိမ်းထားခွင့်ကိုအခြေခံဥပဒေကအနှင်းထားတယ်လို့တရားရုံးချုပ်ကဒီကနေ့ကြားသာပတေးနေ့မှာဆုံးဖြတ်ပါတယ်။ပြည်သူတွေရဲ့လက်ပွေရနဲ့မျက်လုံးကိုစကင်ဖတ်ပြီးအချက်လက်တွေရယူပြုလုပ်မယ်အစိုးရရဲ့မှတ်ပုံတင်ကအစီအစဉ်ပေါ်ဥပဒေကြောင့်ပေါ်ပေါက်ခဲ့တာကိုခုံတမာတိကိုဥပါခုံအဖွဲ့ကတညီတညွတ်ထဲအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင
်။ကြာသာပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကွန်ချမ်းဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနှာစင်နိုင်ပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။တော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.